Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်နိုဝင်ဘာလ20ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမခင်ပြတ်တပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကြောင့်လည်းသူပြောပြပေးမှာပါအမေရိကန်ကထိန်းချုပ်ထားတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့ပြည်ပအရန်ငွေ6ဘီလီယံခွဲကိုပြန်ပြီးတော့ဖျက်ရှားပေးဖို့အတွက်တာလီဘန်တွေရဲ့တောင်းဆိုမှုမှာအချက်လက်တွေကိုလိုသလိုဆွဲဖော်ပြထားတယ်လို့အမေရိကန်ကတုံ့ပြန်လိုက်ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဟာအရှိလေပိုင်းဒေသကိုတွားရောက်နေတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးကလည်းအာဖရိက3နိုင်ငံကိုခီးထွက်နေပါတယ်ပိုလန်နဲ့ဘယ်လာရုစ်နိုင်ငံနှစ်နိုင်ငံချင်းနေဆက်အခြေအနေဟာတိတ်ကိုဆိုးဝါးနေတယ်လို့နေတိုးအထွန်းရေးမှူးချုပ်ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုညာဝင်းရောင်းရင
်ဟုတ်ကဲ့ပါခင်ဗျာမြန်မာစစ်ကောင်စီအတွက်အဓိကဝင်ငွေလမ်းကြောင်းဖြစ်တဲ့ရေနံသဘာဝတန်ငွေနဲ့ပတ်သက်တဲ့ငွေလွှဲပြောင်းမှုတွေကိုပိတ်ဆို့အရေးယူဖို့ HRW အဖွဲ့ကတိုက်တွန်းလိုက်ပါတယ
် The Burmese military needs money the more money they have the more guns they can buy
Yeah, it supports the military. HRW ရဲ့အာရှရေးရဒါရိုက်တာ John Shifton ပြောကြားသွားတာဖြစ်ပါတယ်။ဒီအကြောင်းနဲ့အတူ2020ခုနှစ်နိုင်ငံတကာသတင်းလွတ်လပ်ခွင့်စုပေးပွဲအကြောင်းကိုလည်းတင်ဆက်မှာဖြစ်တယ်လို့မကွေးတိုင်းစောနယ်မှာစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်နေပါတယ်။တခါထိုင်းနိုင်ငံအချင်းထောင်ကနေမြန်မာတူထွက်ပြေးလွတ်မြောက်သွားပါတယ်။စတဲ့အကြောင်းတွေတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားရမှာပါ။အခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာစစ်ပွဲနဲ့လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေရင်ဆိုင်နေတဲ့အခြေအနေနဲ့ပတ်သက်ပြီး American Congress လွှတ်တော်ကိုတာလီဘန်တွေစာရေးသားပန်ကြားရမှာအချက်လက်တွေကိုလိုသလိုဆွဲဖော်ပြထားတယ်လို့ American ကတုံ့ပြန်လိုက်ပါတယ်။အာဖဂန်နိုင်ငံမှာတာလီဘန်တွေဩဂုတ်လလည်းကတကြော့ပြန်အာဏာရခဲ့ပြီးတဲ့နောက်အာဖဂန်ရဲ့ပြည်ပအရန်ငွေဒေါ်လာ6ဘီလီယံခွဲကိုအမေရိကန်ကထိန်းချုပ်ခဲ့တာဖယ်ရှားပြီးစီးပွားရေးတန်ခတ်မှုတွေအဆုံးသတ်ဖို့အတွက်အမေရိကန်လွှတ်တော်အမတ်တွေကိုတာလီဘန်တွေကဗိုလ်တပ်ဖူးနေမှာအိတ်ဖွင့်ပေးစာရေးသားခဲ့တာပါ။ပိတ်ဆို့တန်ခတ်မှုတွေနဲ့နိုင်ငံတကာဗန္ဒန်ရေးထောက်ပံ့တွေမရတဲ့အတွက်အကူအညီအားထားနေရတဲ့အာဖဂန်စီးပွားရေးပြိုကွဲရာအကြောင်းတာလီဘန်နိုင်ငံခြားရေးဝန်ကြီးအမီယာခန်မော်တာကီကရေးသားခဲ့တာပါ။တာလီဘန်တွေလက်ထက်မှာအစွတ်ဝန်ထမ်းတွေကိုလစာမပေးနိုင်တယ်လို့လိုအပ်တဲ့ကုန်ပစ္စည်းတွေလည်းပြည်ပကမတင်သွင်းနိုင်ပဲဖြစ်နေပါတယ်။အာဖဂန်ဆိုင်အမေရိကန်အထူးကိုယ်စားလှယ်သောမတ်စ်ဝဲလ်စ်ကတော့အာဖဂန်နိုင်ငံမှာတာလီဘန်တွေမထိန်းချုပ်ခင်ကတည်းကကိုဗစ်ရောဂါကဒဏ်ကိုရောနှစ်နှစ်ချီတဲ့မိုးကောင်ရေရှားမှုစစ်ဖြစ်နေမှုတွေကြောင့်စီးပွားရေးရောလူသားစာနာမှုအခြေအနေပါအတော်ဆိုးဝါးနေရတယ်လို့ပြောပါတယ်။တကယ်လို့တာလီဘန်တွေကအမေရိကန်ထောက်ခံပံ့ပိုးပေးနေတဲ့အာဖဂန်အရင်အစိုးရနဲ့ညှိနှိုင်းမှုမလုပ်ဘဲစစ်တပ်အာဏာသုံးအုပ်ချုပ်နေမှဆိုရင်အခြေခံဝန်ဆောင်မှုတွေအပေါ်မှာလူသားစာနာမှုမဟုတ်တဲ့နိုင်ငံရေးချက်အကူအညီတွေကိုရပ်ဆိုင်းဖြစ်မှာဖြစ်ကြောင်းပြောတယ်လို့အမျိုးသမီးတွေ main clay တွေလူနည်းစုတွေရပိုင်ခွင့်ကိုလေးစားဖို့အဖွဲ့အားလုံးပါဝင်တဲ့အစိုးရတက်ဖွဲ့စည်းဖို့နဲ့အကြမ်းဖက်ဝါဒတိုက်ဖျက်မှုလုံးမှတည်ဝင်အတိမတ်ပြူတာပံ့ပိုးတာတွေကိုလှုပ်ပေးမယ်လို့လည်းပြောပါတယ
်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာအရှေ့လက်ပိုင်းဒေသလုံးညွေးဆန်ရကိစ္စရပ်တွေအတွက်တောက်ကြနေမှာဘာရင်နိုင်ငံကိုရောက်ရှိသွားပါတယ်။ဘာရင်နိုင်ငံမှာကျင်းပမဲ့နိုင်ငံတကာမဟာဗျူဟာလေးလာရေးဌာန IISS နှစ်ပတ်လည်ညီလာခံကိုကာကွယ်ရေးဝန်ကြီး Austin တက်ရောက်မှာဖြစ်ပြီးကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနဲ့ဒေသရင်းလုံခြုံရေးနဲ့တည်ငြိမ်ဆိုင်ရာကိစ္စရပ်တွေပုံမတိုးတက်ခိုင်မာလာအောင်လှုပ်ဆောင်ရမှာအမေရိကန်ရဲ့ဥဆောင်မှုအခမ်းကဏ္ဍစတာတွေကိုခိုင်မာအောင်ဆောင်ရွက်မဲ့အမေရိကန်မူဝါဒကိုထပ်မံတည်ပြပြောကြားဖို့ရှိပါတယ် WISS မဟာဗျူဟာလေ့လာရေးဌာနရဲ့ဆွေးနွေးပွဲမှာအရှေ့လက်ပိုင်းဒေသကကာကွယ်ရေးဝန်ကြီးတွေတမရော်ကာကွယ်ရေးဦးစီးချုပ်တွေနဲ့အခြားအဆင့်မြင့်အစိုးရအရာရှိကြီးတွေတက်ရောက်ကြမှာဖြစ်ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာအာရဗ်စော်ဘွားများနိုင်ငံ UAE ကိုဆက်လက်ထောက်ခံမှာဖြစ်ပြီး UAE အစိုးရအဆင့်မြင့်အရာရှိတွေနဲ့နိုင်ငံကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်ကာဝေးဝင်ကြီးရဲ့အရှိလက်ပိုင်းခီးစဉ်အတွင်းဆွေးနွေးပွဲတိုင်းမှာအီရန်နိုင်ငံနဲ့ပတ်သက်ပြီးဦးစားပေးဆွေးနွေးသွားမှာဖြစ်ပါတယ
်။အာဖရိကသုံးနိုင်ငံကိုခီးထွက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကအာဖရိကတိုက်နိုင်ငံတွေနဲ့မဟာမိတ်ဆက်ဆံရေးခိုင်မအောင်တိစောက်ဖို့အတွက်တောက်ကြံတွေကနိုင်ဂျီးရီးယားနိုင်ငံခီးစဉ်မှာပြောကြားလိုက်ပါတယ်
။ The United States wants to strengthen our partnerships across Africa in ways that serve your interests, our interests, and the interests of people worldwide.
အပြန်အလှန်အကျိုးစီးပွားအတွက်တမကကမ္ဘာတစ်လောကပြည်သူတွေအတွက်ပါအားထားနေရတဲ့အာဖရိကတိုက်မှာမိဖက်ဆက်ဆံရေးတွေခိုင်မာလာစေဖို့အမေရိကန်ကလိုလားပါတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။အမေရိကန်ရဲ့ပြိုင်ဘက်တရုတ်စီကပြည်ပအကူအညီတွေရနေတဲ့အာဖရိကတိုက်မှာအမေရိကန်ရဲ့ဩစာတိုးလာစေဖို့အတွက်ကြိုးစားတဲ့အနေနဲ့အာဖရိကခီးထွက်နေတဲ့ဝန်ကြီးဘလင်ကင်ကအမေရိကန်ပြည်ထောင်စုဟာအာဖရိကနိုင်ငံတွေကိုတန်းတူမိဖက်နိုင်ငံတွေအဖြစ်နဲ့ရှုမြင်ကြောင်းလည်းပြောကြားခဲ့ပါတယ်။အခုချိန်ကအာဖရိကကိုပထဝီနိုင်ငံရေးအရလက်အောက်ခံဖြစ်တဲ့ဆက်ဆံတာမျိုးရပ်ပစ်ပြီးတကယ့်မဟာမိတ်အဖြစ်ဆက်ဆံမှုစတင်ရမယ်အချိန်တန်ပြီလို့ဝန်ကြီးဘလင်ကင်ကနိုင်ဂျီးရီးယားနိုင်ငံအဘူဂျာမှာသမ္မတဘိုင်ဒန်အစိုးရအဖွဲ့ရဲ့အာဖရိကဆိုင်ရာမူဝါဒကိုချပြချိန်မှာပြောပါတယ်။၅ရက်ကြာအာဖရိကခီးထွက်လာတဲ့ဝန်ကြီးဘလင်ကင်ဟာနိုင်ဂျီးရီးယားမှာမင်းငွန်းပြောခဲ့ပြီးတဲ့နောက်နောက်ဆုံးခီးစဉ်ဖြစ်တဲ့ဆင်နီဂေါကိုရောက်သွားပြီးဖြစ်ပါတယ်။အဲဒီမှာဆင်နီဂေါသမ္မတနဲ့တွေ့ဆုံမှာလည်းဖြစ်ပါတယ်။
အမေရိကန်နဲ့တရုတ်ကြားစီးရေးတင်းမာမှုတွေရော့ကျသွားစေဖို့ဆွေးနွေးနေတာဟာအစာအပြုအဆင့်မှသာရှိနေတဲ့အကြောင်းအမေရိကန်လုံခြုံရေးဆိုင်ရာအစိုးရအရာရှိသူကပြောဆိုပါတယ်တရုတ်နိုင်ငံဘက်ကအလေးနဲ့ဘယ်လောက်ထားတယ်ဆိုတဲ့အပေါ်မှာစမ်းသပ်မှုတစ်ခုဖြစ်လိမ့်မယ်လို့လဲအင်ဒိုပစိဖိတ်ဒေသဆိုင်ရာအမေရိကန်အမျိုးသားလုံခြုံရေးကောင်စီညှိနှိုင်းရေးအရာရှိခတ်ကမ်ဘဲကတောက်ကြနေမှာပြောဆိုလိုက်တာပါအတင်းဆောင်ပကံဖြစ်နိုင်တဲ့နျူကလ িয়ার လက်နက်အရေးစိုက်ဘာအင်တာနက်နဲ့အာကာသအရေးရာဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးဖို့ရည်ရွယ်ထားကြောင်းအွန်လိုင်းဆွေးနွေးပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။အလားအလာရှိတဲ့ဆွေးနွေးပွဲတွေလက်တွေ့ဖြစ်လာဖို့သတိထားဆောင်ရွက်နေကြောင်းကိုလည်းပြောပါတယ်။တရုတ်သမ္မတဘက်ကလည်းဆွေးနွေးဖို့ပြင်ဆင်ထားတဲ့သဘောမျိုးပြောဆိုထားပေမဲ့ဘလောက်အလေးနဲ့ထားတယ်လဲဆိုတဲ့စမ်းသပ်မှုဖြစ်လိမ့်မယ်လို့အမေရိကန်အစိုးရလုံခြုံရေးအရာရှိခတ်ကမ်ဘန်ကပြောဆိုပါတယ်ခင်ဗျာ။
American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပိုလန်နဲ့ဘဲလာရုစ်နှစ်နိုင်ငံကြားနယ်စပ်ဒေသအခြေအနေဟာအထူးစိုးရိမ်စရာဖြစ်နေတယ်လို့ဒေသရင်းနေတိုမဟာမိတ်နိုင်ငံတွေအတွက်အဖွဲ့ကြီးကနေအကူအညီပေးဖို့အတွက်အသင့်ရှိနေတယ်လို့နေတိုအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကတောက်ကြနေမှာပြောကြားလိုက်ပါတယ
် The situation at the border of Belarus with Poland but also Lithuania and Latvia is deeply concerning.
ဘယ်လာရုစ်နဲ့ပိုလန်နှစ်နိုင်ငံနယ်စပ်ဒေသကအခြေအနေတမကလစ်သူအေးနီးယားနဲ့လတ်ဗီးယားအခြေအနေကလည်းအထူးစိုးရိမ်ရတဲ့အနေအထားမှာရှိနေပါတယ်။အာနာရှင်လူကာရှန်ကိုအစိုးရကတခြားနိုင်ငံတွေကိုဖိအားပေးပြီးခံနိုင်အားနဲ့တဲ့လူလူကိုအသုံးချနေတာဟာဘယ်သူ့ကိုမှဂိမ်းမဆိုင်တဲ့လူမဆန်တဲ့လုပ်ရဖြစ်ပါတယ်။ထိခိုက်ခံစားနေရတဲ့အဖွဲ့ဝင်နိုင်ငံတွေနဲ့အတူနေတိုးကနေတသားတည်းရပ်တည်ပြီးအကူအညီတွေပေးသွားမှာဖြစ်ကြောင်းပြောသွားတာပါ။အထူးအမှုချုပ်စတော်တန်ဘတ်ကဂျာမနီနိုင်ငံဘာလင်မြို့မှာဝန်ကြီးချုပ်အန်ဂလာမာကတ်အပြင်ဒီနယ်စပ်ပြဿနာနဲ့ရင်ဆိုင်နေရတဲ့နေတိုးအဖွဲ့ဝင်နိုင်ငံတွေနဲ့တွေ့ဆုံစဉ်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဘယ်လာရုစ်သမ္မတအလက်ဇန်ဒရာလူကာရှန်ကိုအစိုးရဟာအရှေ့တိုင်းဒေသအာဖဂန်နစ္စတန်နဲ့အာဖရိကဒေသကအများစုပါဝင်တဲ့ရွှေ့ပြောင်းအခြေချသူတွေကိုဘယ်လာရုစ်ကိုလာဖို့ဖိတ်ခေါ်ပြီး EU ဥရောပသမဂ္ဂနိုင်ငံတွေကိုသွားဖို့ပိုလန်နယ်စပ်ကိုနှုတ်နှုတ်နေတယ်လို့ပိုလန်ကရော EU ကပါဆွဆွဲနေပါတယ်။ဘယ်လာရုစ်ကတော့ဒါမဟုတ်မှန်ပါဘူးလို့ညင်းဆိုပါတယ
်။ဩစတြေးလျနိုင်ငံမှာကိုဗစ်ကူးစက်မှုနှုန်းပြန်လည်မြင့်တက်လာနေတဲ့အတွက်တနင်္လာနေ့ကစပြီးတနင်္ဂနွေလုံးကိုလော့ခ်ဒေါင်းကန့်သတ်မှုအမိန့်ပြန်လည်ချသွားမှာဖြစ်ကြောင်းတောက်ကြနေတဲ့ဝန်ကြီးချုပ်အလက်ဇန်ဒါရှင်လင်ဘတ်ကပြောကြပါတယ်။သွားလာမှုထုတ်ချက်ကန့်သတ်တဲ့အမိန့်ကို10ရက်ကနေ20ရက်လောက်အထိပြဋ္ဌာန်းနိုင်ပြီးတော့ဒီအမိန့်ဟာဒီဇင်ဘာလ13ရက်နေ့အထိအကျိုးဝင်ပါတယ်။ဒါအပြင်ဖေဖော်ဝါရီလ1ရက်နေ့နောက်ဆုံးထားပြီးတနင်္ဂနွေလောက်ကာကွယ်ဆေးမထိုးမနေရအမိန့်ကိုလည်းကျင်ညာခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာတိုင်းပြည်လူဦးရေ 64.1% ရာခိုင်နှုန်းကာကွယ်ဆေးထိုးထားပြီးဖြစ်ပါတယ်။ဩစတြေးလျပထမဆုံးလော့ခ်ဒေါင်းပြန်ချတဲ့ဥရောပနိုင်ငံဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဂျာမနီနိုင်ငံမှာလည်းကိုဗစ်ကူးစက်မှုတွေပြန်လည်ဆိုးဝါးလာပြီးအမျိုးသားအရေးပေါ်အခြေအနေဆင်းကိုရောက်ရှိနေတဲ့အတွက်ပြန်လည်ရော့ကျသွားအောင်အရေးပေါ်ဆောင်ရွက်မှုတွေလှုပ်ဆောင်ဖို့ကျန်းမာရေးဝန်ကြီးဌာနအကြီးအကဲတွေကတောက်ကြနေမှာပြောကြားထားပါတယ်။ကာကွယ်ဆေးထုတ်ပြီးသားသူတွေအပါအဝင်အားလုံးကိုလော့ဒေါင်းကန့်သတ်မှုတွေလိုအပ်ပါကပြုလုပ်သွားဖို့လည်းကျန်းမာရေးတာဝန်ရှိသူတွေပြောဆိုထားပါတယ်။
Pfizer နဲ့ Moderna COVID-19 ကာကွယ်ဆေးတွေကို American လူရဲ့လူကြီးအားလုံးအတွက် booster shot အဖြစ်ထိုးနှံဖို့အတွက် American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲဌာန FDA ကတောက်ကြနေမှာအရေးပေါ်အသုံးဖွင့်ချထားပေးလိုက်တယ်လို့ CDC ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကလည်း COVID-19 အဖြစ်ထိုးဆေးကိုအသက်18နှစ်နဲ့အထက်တွေမှာထိုးနှံဖို့ CDC အကြံပေးအဖွဲ့ကတောက်ကြနေမှာတင်းကြီးတင်းညွတ်ထဲမဲခွဲဆုံးဖြတ်လိုက်ပါတယ်။ကူးစက်မှုတိုးလာနေတဲ့ COVID-19 ကာရောဂါတိုက်ဖျက်ရေးအတွက် American နိုင်ငံတွင်းကပြည်နယ်အနည်းဆုံး10ခုလောက်မှာအားဖြင့်ထိုးဆေးထိုးတဲ့အစီအစဉ်ခွင့်ပြုခဲ့တဲ့နောက်ဒီကာဝယ်ဆစ်ထုတ်တဲ့ကုမ္ပဏီတွေက FDA ခွင့်ပြုချက်ကိုကျင်ညာခဲ့တာဖြစ်ပါတယ်။ Moderna နဲ့ Pfizer BioNTech ကာဝယ်ဆစ်တွေကိုဒုတိယချိန်ထိုးပြီးသူတွေအနေနဲ့ဆေးထိုးပြီးအနည်းဆုံး6လရှိရင်တတိယချိန်အားဖြင့်ဆေးထိုးနိုင်နိုင်ပါတယ်။တကြိမ်သာထိုးဖို့လိုအပ်တဲ့ Johnson & Johnson COVID ကာဝယ်ဆစ်ထိုးထားသူတွေလည်းအားဖြင့်ကာဝယ်ဆစ်ကိုထိုးနိုင်နိုင်ပါတယ်။
တရုတ်ဒုတိယဝန်ကြီးချုပ်ဟောင်းရဲ့လိမ်ပိုင်းဆိုင်ရာအနန်ချင်းသာခံရတဲ့ဆိုတဲ့ဆွဆွဲမှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်လူမျိုးကွင်းကနေရုတ်တရက်ပျောက်ကွယ်သွားတဲ့တရုတ်တင်းနစ်အားကစားမဲပန်ရွှေးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရကြောင်းအခြေအနေမှန်ကိုစုံစမ်းဖို့အမေရိကန်နဲ့ကုလသမဂ္ဂတာဝန်ရှိသူတွေကတောက်ကြနေမှာပြောဆိုပါရတယ်။ကမ္ဘာကျော်တင်းနစ်မဲပန်ရွှေးဘယ်နေရာမှာရှိနေလဲဆိုတာကိုလွတ်လပ်ပြီးစုံစမ်းစစ်ဆေးအတည်ပြုနိုင်မဲ့အထောက်အထားတွေကိုတရုတ်တာဝန်ရှိသူတွေနဲ့ပေးပို့ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့လိုလားတဲ့အကြောင်းသမ္မတအိမ်ပြူတော်ပြောရေးဆိုခွင့်ရှိသူဂျန်ဆာကီကတောက်ကြနေမှာပြောဆိုပါရတယ်။တင်းနစ်မဲပန်ရွှေးကိစ္စနဲ့ပတ်သက်ပြီးလွတ်လပ်ပွင့်လင်းတဲ့စုံစမ်းစစ်ဆေးမှုတွေကိုအပြည့်အဝလှုပ်ဆောင်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်သူပဲမှာရှိနေလဲဆိုတာနဲ့ကောင်းကောင်းမွန်မွန်ရှင်းရှင်းဆိုတာတွေကိုတရုတ်တာဝန်ရှိသူတွေအနေနဲ့သက်သေတောက်တာပေးဖို့အရေးကြီးတယ်လို့ကုလသမဂ္ဂလူအခွင့်ရုံးရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်ခင်ဗျာ
စနေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ကိုယ်စော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းလွှာတွေသတင်းပေးပို့ချက်တွေကိုစက်တိုက်နားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာရည်နံတဲ့တဘာဝတံငွေကဏ္ဍကရတဲ့ဝင်ငွေတွေကိုစစ်ကောင်စီလက်ထဲစီးဆင်းမှုမရှိရအောင်နိုင်ငံတကာအစိုးရတွေကထိန်းချုပ်နိုင်မှသာမြန်မာပြည်တွင်းကြုံတွေ့နေရတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုတားဆီးနိုင်မှာဖြစ်တယ်လို့ HRW လူအခွင့်အရေးစောင့်ကြည့်အဖွဲ့ကပြောကြားလိုက်ပါတယ်စွမ်းရင်ကုမ္ပဏီတွေကစစ်ကောင်စီကိုပေးသွင်းရမယ့်ငွေကြေးစီးဆင်းမှုလမ်းကြောင်းကိုနိုင်ငံတကာတန်ခတ်ပေးဆမှုလုပ်ဖို့ HRW ကတိုက်တွန်းနေတာပါဒီအကြောင်းကိုဆက်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ရေနံနဲ့တဘာဝဓာတ်ငွေထုတ်လုပ်ရေးကုမ္ပဏီကြီးတွေကနေစစ်ကောင်စီကိုငွေကြေးပေးသွင်းနေတာတွေရပ်ဆိုင်မှုလူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကနိုဝင်ဘာ19ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုထားတာပါအဲ့ဒီဝင်ငွေတွေဟာစစ်တပ်ကိုဆက်ပြီးအာဏာတည်မြဲအောင်လုပ်ပေးနေတယ်ဆိုပြီး HRW ရဲ့ကြေညာချက်ကဆိုပါတယ်မြန်မာနိုင်ငံမှာရည်နံတဲ့သဘာဝတံငွေကဏ္ဍကရတဲ့နိုင်ငံသားဝင်ငွေဟာအများဆုံးဖြစ်ပြီးဒီလိုနိုင်ငံသားဝင်ငွေနဲ့စစ်လက်နက်ပစ္စည်းတွေထပ်မံဝယ်ယူနေတာကြောင့်မြန်မာပြည်တွင်းလူအခွင့်အရေးချိုးဖောက်ခံရမှုတွေအတွက်စိုးရိမ်စရာဖြစ်စေတယ်လို့ HRW အဖွဲ့အာရှရေးရာညွှန်ကြားရေးမှူး Mr. John Sifton က VOA ကိုပြောပါတယ
် The Burmese military needs money.The more money they have, the more guns they can buy. Yeah, it supports the military, and the military commits abuses.
မြမစစ်တပ်ကငွေကြေးလိုအပ်နေတာပါ။သူတို့ငွေပိုလာရင်လက်နက်တွေပိုဝယ်ပြီးဝယ်ယူကြမှာဖြစ်ပါတယ်။ဒီငွေကြေးတွေကစစ်တပ်ကိုအထောက်အပံ့ဖြစ်စေပြီးစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်ကျူးလွန်မှုတွေကိုဖြစ်ပေါ်စေပါတယ်။ဒါကြောင့်မြမစစ်ကောင်စီစီကိုဝင်ငွေစီးဆင်းမှုကိုရပ်တန့်အောင်လုပ်သင့်ပါတယ်။
စစ်ကောင်စီကတော့ပြီးခဲ့တဲ့2020ပြည့်နှစ်ရွေးကောက်ပွဲမှာမဲမသမာမှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အယက်သားအစိုးရကိုဖယ်ရှားပြီးဖေဖော်ဝါရီလ1ရက်နေ့ကအာဏာသိမ်းခဲ့တာပါအာဏာသိမ်းနောက်ဆန့်ကျင်သူတွေအပေါ်နှိမ်နင်းမှုတွေနဲ့ပတ်သက်လို့လည်းလုံခြုံရေးအတွက်ဆောင်ရွက်နေတာဖြစ်ပြီးအကြမ်းဖက်လုပ်ရကျူးလွန်သူတွေကိုရှာဖွေအရေးယူနေတာဖြစ်ကြောင်းပြောဆိုထားပါတယ်ဒါပေမဲ့လည်း HRW အဖွဲ့အပါအဝင်လူအခွင့်အရေးလှုပ်ရှားသူတွေကုလသမဂ္ဂတာဝန်ရှိသူတချို့ကတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြတဲ့သူတွေအပေါ်နှိမ်နင်းမှုတွေဟာကြီးလေးတဲ့ရာဇဝတ်မှုတွေနဲ့ဆက်နွယ်နိုင်ကြောင်းပြောဆိုထားတာပါ HRW အဖွဲ့ကဒါဇင်နဲ့ချီတဲ့ကုမ္ပဏီတွေစီအော်တိုဘာလာတဲ့ပေးပို့တဲ့စာတွေမှာလည်းလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုလူသတ်မှုညှဉ်းပန်းနှိမ့်ဆက်မှုစစ်ရာဇဝတ်မှုတွေနဲ့ဆက်နွယ်နေတယ်လို့ဖော်ပြထားပါတယ်ပြင်သစ်တိုတဲအမေရိကန်က Chevron Thai PTT နဲ့သူ့ရဲ့လက်ခွဲ PTTEP နဲ့ POSCO တို့ဟာစွမ်းအင်တဲ့သဘာဝအရင်းမြစ်ထုတ်လုပ်ရေးမှာပါဝင်နေကြပြီး အဲ့ဒီမှာအဓိကရင်းနှီးမြှုပ်နှံနေတဲ့ကုမ္ပဏီကြီးတွေကို HRW ကစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ပြန်ကြားစာကိုတော့မရသေးဘူးလို့ HRW ကပြောပါတယ်။ဒီနေရာမှာနိုင်ငံခြားကုမ္ပဏီတွေအနေနဲ့လောင်စာစွမ်းအင်သဘာဝတန်ခွေထုတ်လုပ်ရေးကိုရပ်ဆိုင်းထားဖို့ HRW ကတောင်းဆိုနေတာမျိုးမဟုတ်ပဲစစ်ကောင်စီကိုပေးရမယ့်နိုင်ငံခြားငွေလွှဲပြောင်းမှုကိုရပ်ဆိုင်းထားဖို့တောင်းဆိုနေတာဖြစ်တယ်လို့ HRW Director Mr. Shifton ကရှင်းပြပါတယ်
We recommend the sanction be imposed on the payments themselves, the money itself. The only thing that gets stopped is the
transaction. စစ်ကောင်စီကရောက်စင်မဲ့နိုင်ငံတကာငွေကြေးလွှဲပြောင်းမှုတွေသက်ဆိုင်ရာနိုင်ငံခြားအစိုးရတွေကပိတ်ဆို့ဒဏ်ခတ်ရေးယူတားမြစ်ဖို့ကျွန်တော်တို့အကြံပြုနေတာပါ။မြန်မာနိုင်ငံဘန်စီးရင်ထဲလွှဲပြောင်းအနှံမဲ့လမ်းကြောင်းကိုရပ်ဆိုင်ပစ်ဖို့လိုပါတယ်။ဥပမာ Total Company နဲ့ပတ်သက်လို့ပြင်သစ်အစိုးရဒါမှမဟုတ်ဥရောပသမဂ္ဂကပိတ်ဆို့တန်ခတ်မှုချသင့်ပြီး Chevron နဲ့ပတ်သက်လို့ကတော့အမေရိကန်ကပိတ်ဆို့မှုပြုလုပ်ဖို့လိုမှဖြစ်ပါတယ်
။ဒါအပြင်ရင်းနှီးမြှုပ်နှံသူတွေအတွက်ဥပဒေပိုင်းဗဏ္ဍာရေးနဲ့ဂုဏ်သိက္ခာပိုင်းဆိုင်ရာရင်ဆိုင်ရမယ့်အန္တရာယ်တွေရှိနေတယ်လို့ HRW ကပြောပါတယ်။အထူးသဖြင့်တပ်တူတူဖော်ရေးနဲ့သဘာဝတန်ခွေကရတဲ့ဝင်ငွေတွေဟာအာဏာသိမ်းစစ်ကောင်စီအတွက်အ धिक နိုင်ငံခြားဝင်ငွေဖြစ်နေပြီးတိုင်းပြည်မှာရှိတဲ့ဘန်စင်းတွေတဲကိုဝင်နေကြတယ်လို့ HRW ကပြောပါတယ်။စွမ်းအင်ကုမ္ပဏီတွေကမြန်မာစစ်ကောင်စီအတွက်ဝင်ငွေဆက်ပြီးရောက်အောင်လုပ်နေခြင်းဟာကုလသမဂ္ဂကသတ်မှတ်ပြဋ္ဌာန်းထားတဲ့စီးပွားရေးလုပ်ကိုင်ရာမှာဆောင်ထင်းရမယ့်လူအခွင့်အရေးပိုင်းအတွက်တာဝန်မကင်းဖြစ်စေတယ်လို့ HRW ရဲ့ကြေညာချက်မှာထောက်ပြထားပါတယ်ခင်ဗျာ။
VOA ရဲ့စနေနေ့မနေ့ခင်အစီအစဉ်တွေကိုသောရရှင်တွေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာဒီစစ်ကောင်စီတပ်ကနေစောနယ်မှာလေကြောင်းကနေတိုက်ခိုက်နေတဲ့အခြေအနေတွေအကြောင်းမတင်ပြခင်မှာအခုတော့သတင်းလွတ်လပ်ခွင့်စုအကြောင်းကိုလည်းပြောပြခြင်းပါတယ်2021ခုနှစ်နိုင်ငံတကာသတင်းလွတ်လပ်ခွင့်စုတွေကိုတော့ကဘာတဟွန်းအခက်အခဲတွေကြားမှာကြောက်ရွံ့တွန်းဆုတ်ခြင်းမရှိဘဲသတင်းသမားတွေလှုပ်ဆောင်ခဲ့တာကိုဂုဏ်ပြုချီးမြှင့်ပါတယ်အခုလိုချင်းမြင့်လိုက်ချင်းအဖြစ်ကဘာတဝမ်းမှာသတင်းလွတ်လပ်ခွင့်ပို့ပြီးစိုးလာနေတယ်ဆိုတာကိုလည်းပြသရာရောက်နေပါတယ် VOA သတင်းတော့ Julie Tabot ပေးပို့တဲ့သတင်းလွှာကိုတော့ကိုရန်နိုင်ပြောပြမှာဖြစ်ပါတယ်ဗျာ
သတင်းသမားများအကာအကွယ်ပေးကော်မတီ CPJ ရဲ့2021ခုနှစ်နိုင်ငံတကာသတင်းလွတ်လပ်ခွင့်စုချင်းမြင့်ခံသူတွေရဲ့မှာ TVB သတင်းဌာနရဲ့ Editor ချုပ်ဦးအေးချမ်းနိုင်လည်းတဦးပါဝင်ဖြစ်ပါတယ
် I would rather like you know would think this award will highlight the plight
ကျင်းတော်ထဲမှာရောက်နေတဲ့သတင်းတော်ဒီတော်ကသူတို့ရဲ့အသက်အန္တရာယ်သူတို့ရဲ့အနာဂတ်နဲ့ရင်ပြီးနိုင်ငံတွင်းမှာသတင်းရယူပြပြဖို့ရုန်းကန်ကြိုးစားနေရဆဲဖြစ်တဲ့ကျွန်တော်တို့သတင်းတော်တွေရဲ့ခက်ခဲကြမ်းထလာတဲ့အခြေအနေကိုဒီစုကအထူးထင်ရှားစေမယ်လို့ကျွန်တော်ယူဆပါတယ
်မြန်မာနိုင်ငံမှာ February 1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်သတင်းမီဒီယာတွေကိုဖိနှိပ်လာခဲ့ပြီးအခုချိန်ထိသတင်းသမားတရားကျော်ဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့ဦးအေးချမ်းနိုင်ကပြောပါတယ
် The military have arrested over 100 journalists after the coup in February
ဒီနှစ် February လကစလို့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်ကဖမ်းဆီးခဲ့တဲ့သတင်းတောက်တရားကျော်ရှိပါတယ်အဲ့ဒီထက်က50လောက်ကဆက်ပြီးဖမ်းဆီးထိန်းသိမ်းခံရတုံးပါပဲ
ဖမ်းဆီးခံသူတွေထဲမှာ DVB သတင်းတောက်တရားစင်ကျော်ပါဝင်ပြီးတော့ဦးအေးချမ်းနိုင်နဲ့ဂျန်နဲ့ DVB အဖွဲ့သားတွေလည်းပြည်ပကိုထွက်ပြေးတင်းရှောင်ပြီးအခုခါမှာတော့နော်ဝေးနိုင်ငံကတဆင့်သတင်းတွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။စက်တင်ဘာ18ရက်နေ့ကြာသပတေးနေ့ကအခမ်းအနားနဲ့ချီးမြှင့်ခဲ့တဲ့ CPJ ရဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်စုကိုဦးအေးချမ်းနိုင်နဲ့အတူ Belarus, Guatemala နဲ့မိုဇမ်ဘစ်နိုင်ငံတွေကသတင်းတောက်တွေလည်းချီးမြှင့်ခံခဲ့ရပါတယ
်။ I think that our honorees recognize and we recognize that the environment
American ပြည်ထောင်စုအပါအဝင်နေရာတိုင်းမှာလွတ်လပ်တဲ့သတင်းမီဒီယာတွေရဲ့အခြေအနေဟာအရင်နဲ့မတူတော့ဘူးဆိုတာကိုအခုစုရှင်တွေရောကျွန်တော်တို့အားလုံးကသိနာလည်ထားကြပါတယ်စိန်ခေါ်မှုတွေပိုများလာပါတယ်လွန်ခဲ့တဲ့25နှစ်ကျွန်တော်ဒီအလုပ်စလုပ်ခဲ့ချိန်ကရှိခဲ့တဲ့ကြီးကြီးမားမားအကောင်းမြင်စရာအခြေအနေတွေအခုမရှိတော့ပါဘူး
ဒါကိုကိုရစ်ကြုံခဲ့ရတဲ့ဂေါ်ဒီမာလာနိုင်ငံကသတင်းတော့ Anastasia Mejia ဟာသူ့ရဲ့ဇာတိမျိုးဖြစ်တဲ့ဂျူရာဘောင်းမှာပြီးခဲ့တဲ့2020 August လကဖြစ်ခဲ့တဲ့ဆန္ဒပြပွဲသတင်းကိုဖော်ပြခဲ့တဲ့တဦးဒီသောသတင်းတော့ဖြစ်ပြီးတော့နောက်ပိုင်းမှာဖန်ခံခဲ့ရပါတယ်
I was deprived of my liberty for 36 days.
ကျွန်မရဲ့လွတ်လပ်ခွင့်36နှစ်ပိတ်တင်ခံရပါတယ်။အမှုစစ်ဆေးရာတွေကိုလည်းရက်တွေရွှေ့ပြီးအချိန်စွဲခဲ့ကြပါတယ်
။တရားသူကြီးကတော့သူမမှာအပြစ်မရှိဘူးလို့ဆုံးဖြတ်ခဲ့ပေမဲ့သူမကတော့အခုချိန်ထိစိုးရိမ်ထိတ်လန့်နေတုန်းပဲဖြစ်ပါတယ
်။ If I keep talking, they will kill me. They will destroy my family.
ဆက်စပ်ကြလိမ့်မယ
်။ Roll Simon ကတော့သတင်းစာနယ်ဇင်းနဲ့ပတ်သက်ပြီးတော့အပြူသဘောနဲ့သတိထားပြီးအကောင်းမြင်ပေမဲ့တစ်ဖက်မှာလည်းအခက်အခဲတွေစိန်ခေါ်မှုတွေကတော့ရှိနေတုန်းပဲဖြစ်တယ်လို့ဆိုပါတယ်။
Press freedom or freedom of expression is the battle.
တရားလက်တွေအလွယ်တကူရနိုင်တဲ့ခေတ်ကြီးမှာသတင်းလွတ်လပ်ခွင့်ဒါမှမဟုတ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေရှိဖို့ကတိုက်ပွဲဖြစ်နေရပါတယ်။ဒါကိုအနိုင်ရအောင်လုပ်ရပါမယ်။အင်မတန်ခက်ခဲပြီးအချိန်ကြာတိုက်ယူရတဲ့တိုက်ပွဲဆိုတာကိုလည်းကျွန်တော်တို့နားလည်ရပါမယ်
။ဒါပြင်ဦးအေးချမ်းနိုင်ကလည်းသတင်းလွတ်လပ်ခွင့်ရဖို့အတွက်ဆက်ပြီးတော့တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ဆိုပါတယ
်။ I think it's a really bright future and now almost
နာဂကအတော့ကိုတောက်ဖွာလာနေပြီလို့ထင်ပါတယ်။အာဏာသိမ်းပြီးဆယ်လနီးပါးအချိန်မှာစစ်တပ်အနေနဲ့တိုင်းပြည်နဲ့ပြည်သူလူထုကိုအဆန်တိတ်အောင်ဘလို့မှလုပ်လို့မရတော့ပါဘူး။နိုင်ငံတော်ကသတင်းအချက်အလက်တွေဒုနဲ့ဒီကျွန်တော်တို့လက်ခံရရှိနေတာပါ။1988ခုနှစ်မြန်မာပြည်ကနေကျွန်တော်ပထမဦးဆုံးချိန်ထွက်လာခဲ့ပြီးတဲ့နောက်တိုင်းပြည်ကိုပြန်ဖို့အနည်း20ကြာခဲ့ပါတယ်။ဒါပေမဲ့အခုတချိန်ကတော့အဲ့ဒီလောက်မကြာနိုင်ဘူးလို့ကျွန်တော်ပြောနေပါတယ်။
ဒီနှစ်အတွက်စုကိုဦးအေးကျနိုင်ကိုချီးမြှင့်တာဟာအခက်အခဲအန္တရာယ်ကြားမှာကြောက်ရွံ့တွန့်ဆုတ်ခြင်းမရှိဘဲဇယ်စုနှစ်ပေါင်းများစွာသူလုပ်ခဲ့တဲ့သတင်းလုပ်ငန်းကိုအတိမတ်ပြုတာဖြစ်ုံသာမကသတင်းတော်လို့ရတာဘယ်တော့မှမနဲ့မတူအောင်ပိုပြီးအန္တရာယ်ကြီးတဲ့အချိန်ကာလတစ်ခုအတွင်းမြန်မာနိုင်ငံမှာဘာတွေဖြစ်နေလဲဆိုတာကဘာကသိအောင်ဆက်လက်လှုပ်ဆောင်ခဲ့ကြတဲ့သူနဲ့ DBB ရဲ့ခိုင်မာတဲ့တန်တိတ်ထံကိုပါအတိမတ်ပြုတာဖြစ်တယ်လို့ CPJ ကပြောပါတယ်ဒီစုကိုတော့2004ခုနှစ်မှာအဲ့ချိန်ကအချင်းကြနေကြတဲ့ကဗျာဆရာအောင်ပွင့်နဲ့ကဗျာဆရာငိမ့်သက်2014ခုနှစ်မှာအရာဝတီသတင်းဌာနရဲ့အယ်ဒီတာချုပ်ဦးအောင်စောတို့လည်းကြီးမြင့်ခံခဲ့ရပူပါတယ်ခင်ဗျာ
2021ခုနှစ်နိုင်ငံတကာသတင်းလွတ်လပ်ခွင့်စုကြီးမြင့်ခံရတဲ့အထက်မှာမြန်မာသတင်းသမားတွေပါဝင်တဲ့အကြောင်းကိုကိုရနိုင်တင်ပြခဲ့တာဖြစ်ပါတယ်မကြခင်ထိုင်းမှာအချင်းတောင်ဖောက်ပြီးထွက်ပြေးကြသူတွေထဲမှာမြန်မာတို့ဦးလည်းပါဝင်တဲ့အကြောင်းကိုနားဆင်ရဖို့ရှိပါတယ်အခုဆက်ပြီးတော့တင်ပြမှာကမကွေးတိုင်းစောမြို့တဲကကျေးရွာတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲဖြစ်ပွားနေပြီးစစ်တပ်ဘက်ကလေကြောင်းကနေရဟတ်ရင်နဲ့တိုက်ခိုက်တာတွေပြုလုပ်တဲ့အထိပြင်းထန်နေပါတယ်။တိုက်ပွဲကြောင့်ဒေသခံအများအပြားလည်းထွက်ပြေးတင်းရှောင်နေကြရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုဦးတင်မောင်တန်းပြောပြပေးပါအောင်ခင်ဗျာ
။မကွေးတိုင်းစောမြို့နယ်တဲကကျေးရွာတွေမှာဒီကနေ့နိုဝင်ဘာလ16ရက်မနက်ပိုင်းတဲကစပြီးစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားနေပါတယ်။စစ်တပ်ဘက်ကလေယာဉ်နှစင်းသုံးပြီးဝေရင်ကနေပါဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်
။အချိန်က9:30လောက်ကစဖြစ်တာ။စောမြင့်နဲ့ဒီကျင်းလင်းရွာနဲ့အမီတို့ကကျင်းလင်းအုပ်ဖို့ဟုတ်တယ်နော်။တော်မအိုက်ရွာတုံးလာကြွားမှာစဖြစ်တာပေါ့ဘယ်လိုစဖြစ်လဲဆိုတော့အခုလက်ရှိသူတို့ကဒီစောနယ်ကမှာပေါ့စောနယ်နဲ့ပေါ့နယ်အဆက်ပေါ့အဲ့မှာသူတို့ကစစ်ကြောင်းအုံကြီးကြောင်းနဲ့ထိုးလာတယ်အဲ့ထိုးလာတဲ့အချိန်မှာကျွန်တော်တို့ဒီနေမြေကံ PDR တွေကနေပြီးခုခံစစ်ပေါ့နော်ခုခံစစ်ဒီနေမြေတွေကိုပေါင်းစုလာအောင်ခုခံစစ်နဲ့ခုခံတဲ့အချိန်မှာတိုက်ပွဲစဖြစ်တာပေါ့လေကြောင်းတိုက်ခိုက်မှုကဟုတ်တယ်ဗျလေကြောင်းတိုက်ခိုက်မှုတော့ဈေးကိုသူကအကျဉ်းဆေးကားဆေးကားလောက်ကျေးတယ်ဗျ။အဲ့ဒီလေးလေးတုံးကြည့်လို့ပေါ့ဗျ။နှစ်စီးလောက်ကျေးတယ်။တုံးကြည့်မှတတိယလောက်ကျန်သေးတယ်အခု။အဲသူတို့ကတော့ရောက်ကျေးတာ။ဘုံနဲ့ကျေးတယ်အပေါ်ကနေပြီးတော့ကျွန်တော်ငယ်ကတည်းကဆက်တနက်လေးနဲ့ပြစ်တယ်ဒီလေးလေးကနေပြီးတော့ပြစ်ဆက်မှုတွေလုပ်ပြီးတာပေါ့နော်။သူစီက20ဝန်းကျင်လောက်ကျတဲ့ခါကျတော့သူကရဟန်းကြီးစစ်ကူခေါ်ပြီးတော့အဲ့ဒီမျိုးကျေးတာဗျ။အဲ့ချိန်မှာသူကလေးလေးပြစ်ကူခေါ်တဲ့ချိန်မှာပြည်သူကတရားပြန်ရတယ်ပြောက်တော့ကျတာပေါ့အဲ့ဒီမျိုး
။ထိခိုက်သိဆုံးမှုနဲ့ပတ်သက်လို့တော့ VOA ကဒီကြအတိမပြုတ်နိုင်သေးပါဘူးစစ်ကောင်စီတပ်တွေဟာစောနယ်နဲ့ပေါ့မြို့နယ်တောင်ပိုင်းကကျေးရွာတွေကိုနယ်မြေရှင်းလင်းပြီးနယ်မြေစုမိုးနိုင်ဖို့လှုပ်ဆောင်နေပုံရကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကယူဆနေပါတယ်တိုက်ပွဲကြောင့်စောမြို့နယ်နဲ့ပေါ့မြို့နယ်တောင်ပိုင်းကြားကကျေးရွာတော်တော်များများဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပါတယ်ဒုက္ခသည်တွေအခြေအနေနဲ့ပတ်သက်လို့ဒေသခံတူကအခုလိုပြောပါတယ်
ဖပြင်းနေရတဲ့ဒေသခံလည်းရှိတယ်ဖပြင်းနေရတဲ့ဒေသခံတွေကတော့ဒီဘက်ကတော့စောမြူနယ်တော့ပါဆိုရင်ကိုမန်းရှိတယ်ညကြီးဥရှိတယ်ကြောက်လည်းရှိတယ်ကိုပြီးလို့ကျင် တမ်းမရရွာကျူရောရွာရှိတယ်ဟိုအထက်ကကဆိုရင်တော့ကျင်းလင်းရှိတယ်အုပ်ကိုရှိတယ်တလဲရှိတယ်ခင်ဗျပြီးတော့တောမရွာလည်းရှိတယ်ခင်ဗျသူတို့ကရွာသူလာသားတွေကတော့တောထဲကြီးပဲပြေးနေရတယ်ခင်ဗျပြေးနေရတဲ့လူကြီးပေါင်းဆိုလို့ရှိရင်ထောင်ကျော်မှာအူတီကျဲအတိကျတော့မရှိဘူးခင်ဗျဘေးလွယောက်သူတို့လွတ်မဲ့ခင်းတဲ့နေရာပဲတောင်တန်းတွေပေါ်တွေစစ်ပင်အောက်တွေပဲပြေးနေရတယ်ခင်ဗ
ျစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့တချို့ဒေသတွေမှာလေကြောင်းကနေပါတိုက်ခိုက်နေတာပါအခုနိုဝင်ဘာလထဲမှာပဲစကိုင်းတိုင်းကျွန်းလာမြို့နောက်ဘက်ကတောထဲမှာဒေသခံကာကွယ်ရေးစခန်းတစ်ခုကိုစစ်ကောင်စီကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ပြီးလေကြောင်းကနေပါပစ်ခတ်ခဲ့ပါသေးတယ
်။စောမြို့နယ်တဲကလေကြောင်းတိုက်ခိုက်မှုအခြေအနေတွေကိုဥတီမောင်တန်းပြောပြခဲ့တာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲနောက်ပိုင်းမှာအမျိုးသမီးကန္တာသုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနည်းပညာအစီအစဉ်တွေကိုတင်ဆက်သွားဖို့ပြင်ဆင်ထားပါတယ်ခင်ဗျာ။အခုတော့ထိုင်းနိုင်ငံဘက်ကိုလည်းသွားကြည့်ကြရအောင်ပါ။ထိုင်းနိုင်ငံနခုံစဝန်ပြည်နယ်တဲကလုံဖိုးယာယီအကျဉ်းထောင်ကနေမြန်မာနိုင်ငံသားအကျဉ်းသား2ဦးအပါအဝင်အကျဉ်းသားစုပေါင်း12ဦးနိုဝင်ဘာလ18ရက်နေ့ကထောင်ဖောက်ထွက်ပြေးသွားတယ်လို့သိရပါတယ်ဒီသတင်းကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံနခုံစဝန်ပြည်နယ်တဲကလုံဖိုးယာယီအကျဉ်းထောင်မှာမူရစေဝါမှုအပါအဝင်တခြားရာဇဝတ်မှုတွေနဲ့အချင်းကျနေတဲ့မြန်မာနိုင်ငံသားအချင်းသား2ဦးအပါအဝင်အချင်းသား12ဦးဟာနိုဝင်ဘာလ18ရက်နေ့ကအချင်းထောင်ဖောက်ပြီးထွက်ပြေးသွားခဲ့ပါတယ်ဒီအတွက်အချင်းသား12ဦးလုံးကိုရဲတပ်ဖွဲ့က6နာရီကြာခြေရာခံပိတ်ဆို့ရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့ရကြောင်းအချင်းထောင်အာဏာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ထပ်ပြေးသွားကြသူအများစုကတော့ဝိရစေဝါမှုနဲ့အချင်းကျခံနေရသူတွေဖြစ်ပြီးထိုင်းနိုင်ငံသား၁၀ဦးနဲ့မြန်မာနိုင်ငံသား၁ဦးပါဝင်ပါတယ်။အချင်းသားတွေကိုပြန်ဖမ်းမိနိုင်ဖို့နကွန်စုံဝန်ခရိုင်ကအချင်းဦးစီးအရာရှိမစ္စတာစူပါချော့နဲ့နကွန်စုံဝန်အချင်းထောင်ကဝန်ထမ်းတွေဒေသဆိုင်ရာရဲတွေနဲ့တူကြေးရတကြီးတွေအပါအဝင်ဝန်ထမ်းတရာကျော်ဟာမြို့နယ်အတွင်းပိုက်ဆိုင်တိုက်ရှာဖွေတာတွေလုပ်ခဲ့ပါတယ်။ဒေသခံတွေကိုသတိပေးချက်ကြေညာချက်တစ်စောင်လည်းထုတ်ပြန်ခဲ့ပါတယ်မြို့နယ်အတွင်းမှာတန်လျာရှိသူတွေကိုတွေ့ရှိပါကချက်ချင်းသတင်းပေးကြဖို့အတွက်ထုတ်ပြန်ခဲ့တာပါနကွန်စမန်ချင်းဦးစီးရာရှိစူပါ6ကတော့ထောင်ဖောက်ပြေးခဲ့တဲ့အခြေသားတွေနဲ့ပတ်သက်ပြီးထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်အခုလိုမျိုးအခြေသားတွေအစုလိုက်ထပ်ပြေးလွတ်မြောက်သွားခဲ့ရတာဟာအခြေဦးစီးဌာနအတွက်မျက်နှာပြက်စရာကိုကြုံခဲ့ရပေမဲ့နောက်နောက်အခုလိုမျိုးဖြစ်ရမျိုးမဖြစ်ရလေအောင်အားနည်းချက်တွေကိုပြင်ဆင်လှုပ်ဆောင်သွားမှာဖြစ်ပါတယ်ဆိုပြီးပြောဆိုသွားပါတယ်အကျဉ်းသားတွေထပ်ပြေးသွားခဲ့ပြီးတဲ့နောက်နကွန်စဝမ်ခရိုင်ဘန်ကန်ခရိုင်ဝက်ဆိုင်ခရိုင်တခြားမှာအကျဉ်းဦးစီးဌာနကအရာရှိတွေတက်ဖြတ်နေရယူထားပါတယ်အကျဉ်းသား12ဦးလုံးဖမ်းမိဖို့အတွက်အချိန်6နာရီကြာအချိန်ယူခဲ့ရပါတယ်ထပ်ပြေးလာတဲ့အကျဉ်းသားတဦးကတော့တငယ်ချင်းနဲ့အတူထပ်ပြေးပြီးမှအာဏာပိုင်တွေကပိတ်ဆို့ဖမ်းဆီးတာကြောင့်ပြန်ပြီးတော့လာရောက်အဖမ်းခံခဲ့တယ်လို့လည်းဆိုပါတယ်။ထွက်ပြေးလွတ်မြောက်သွားလို့ပြန်လည်ဖမ်းဆီးခံရတဲ့အကျဉ်းသားတွေထဲမှာမြန်မာနိုင်ငံသားဦးထိုင်ဆိုသူလည်းပြန်လည်ဖမ်းဆီးမိခဲ့ပြီးသူဟာမူရစေဝါမှုနဲ့ထောင်ကျနေသူလို့လည်းဆိုပါတယ်။သူတို့အားလုံးကိုပြန်လည်ဖမ်းဆီးနိုင်ခဲ့ကြောင်းညနေပိုင်းမှာထိုင်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်။ဒီဖြစ်စဉ်ဖြစ်ပြီးနောက်အကျဉ်းထောင်ရဲ့အားနည်းချက်တွေကိုစုံစမ်းစစ်ဆေးနိုင်ရန်ကော်မတီတရက်ဖွဲ့စည်းဖို့အကျဉ်းဦးစီးဌာနကလည်းညွှန်ကြားထားတယ်လို့ဆိုပါတယ်။အထူးသဖြင့်ယာယီအကျဉ်းထောင်ကာကွယ်ရေးစနစ်နဲ့တာဝန်ကျအရာရှိတွေတိုးမြင့်ချထားပေးဖို့ကိုလည်းစီစဉ်ဆောင်ရွက်နေတယ်လို့လည်းထိုင်းအကျဉ်းဦးစီးဌာနကတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ရှင
်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။စနေနေ့ညပိုင်းည9:00နာရီနေ့10:00နာရီအထိထုတ်လွှင့်သွားမဲ့ VOA အစီအစဉ်တွေမှာတော့ဒုအသံအစီအစဉ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ခင်ဗျာအခုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bing Juru channel 101 တမမဟုတ် Timecom 622 channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျိုးရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းပြကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့အတိုင်းပဲလိုင်းလိုမီတာ32 kHz 9335 9383ညလိုင်းလိုမီတာ49 kHz 6153ညကနေဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာကန္တထုတ်လွှင့်တဲ့အခါမှာတော့
ဒီစကြဝဠာကြီးဖွဲ့စည်းပုံကနေပြီးတော့ atom ဖွဲ့စည်းပုံဒီအနုမြူလို့ဒီဖွဲ့စည်းပုံကအလွန်တရာမှရှုပ်ထွေးတဲ့စနစ်ကြီးကိုအခြေခံကြားကြားလေ့လာ
ကြရင်နောက်ပိုင်းမှာတော့အပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့အမျိုးသမီးကန္တအလှည့်ရောက်ပါပြီ။စွန့်ပစ်ပလတ်စတစ်တွေနဲ့အနုပညာလက်ရတချို့ဖန်တီးသူအကြောင်းကိုတင်ဆက်မှာပါ။ကမ္ဘာတဝန်းရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုစူပေါင်းကာကွယ်ဟန်တားနိုင်မှုရည်ရွယ်ပြီးဗြိတိန်နိုင်ငံဒီ Brinkton မြို့ကသူနာပြုဆီယာမာလေးတူကသူဒေသကကမ်းခြေတစ်လျှောက်စွန့်ပစ်ထားတဲ့ပလတ်စတစ်ပစ္စည်းတွေကိုလိုက်လံကောက်ယူစုဆောင်ပြီးတော့အနုပညာပစ္စည်းတွေအဖြစ်ဖန်တီးနေတာပါဒီအကြောင်းဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကတင်ဆက်ထားပါတယ်
There's a path we must choose sometime. Gotta stand up and fight sometime.
ကမ္ဘာတဝန်းပလတ်စတစ်ပစ္စည်းသုံးဆွဲမှုတွေတိုးလာတာနဲ့အမျှအလွယ်တကူပျက်စီးပျောက်ပြတ်မသွားနိုင်တဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေဟာနှစ်စဉ်တန်ချိန်တန်300လောက်အထိရှိလာနေပြီးသဘာဝပတ်ဝန်းကျင်ကိုအကြီးအကျယ်ထိခိုက်ပျက်စီးလာနေတယ်လို့သဘာဝပတ်ဝန်းကျင်ရေးရာကုလသမဂ္ဂအစီအစဉ် UNEP ကသတိပေးထားပါတယ်ပင်လယ်သမုဒ္ဒရာတွေထဲရောက်လာတဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းပေါင်းဟာနှစ်စဉ်တန်ချိန်800လောက်ရှိပြီးရေသရဝါတွေနဲ့သူတို့ရှင်သန်နေထိုင်တဲ့သမုဒ္ဒရာတွေရဲ့ဂေဟာစနစ်တွေပျက်စီးတိမ်ကောလာတဲ့အထိချိန်ချောက်မှုတွေဖြစ်လာစေပါတယ်။ဒါကြောင့်လည်းဒီလိုပလတ်စတစ်အမိုက်တွေကိုဘယ်လိုထိန်းချုပ်ကြမလဲ။ဘယ်လိုပြန်လည်အသုံးပြုပြီးသဘာဝပတ်ဝန်းကျင်အတွက်ထိခိုက်မှုနည်းအောင်လှုပ်ဆောင်ကြမလဲ။စူရာတွေကိုသဘာဝပတ်ဝန်းကျင်အရေးတက်ချွာလှုပ်ရှားသူတွေကကြိုးပမ်းဆောင်ရွက်လာကြပါတယ်။UK နိုင်ငံ Brinkton မြို့ကသူနာပြုဆီယာမာ Sammy Appling ကတော့မနက်ခင်းတိုင်းမှာသူနေထိုင်တဲ့နေရာအနီးကမ်းခြေတစ်လျှောက်ရေထဲကိုမျောပါလာတဲ့ plastic အမိုက်တွေကိုလိုက်လံကောက်ယူစုဆောင်းပါတယ်။အင်္ဂလန်တောင်ပိုင်းကမ်းရိုးတန်းမှာတည်ရှိတဲ့ Brinkton မြို့ဟာခီးသွွားတွေအများပြားလာရောက်လို့ရှိတဲ့နေရာဖြစ်တယ်လို့စွန့်ပစ်အမိုက်တွေကလည်းပေါ်ပါတယ်။ဒါကြောင့်သူနာပြုဆီယာမာ Appling အတွက်တနေ့တနေ့ကမ်းခြေမှာရှိနေတဲ့အမိုက်တွေကကောက်လို့မကုန်နိုင်အောင်ဖြစ်နေတာပါ။သူကောက်ယူလာတဲ့ဆွန့်ပစ်ပလတ်စတစ်အမိုက်တွေကိုအကောင်းဆုံးပြန်လည်အသုံးပြုနိုင်မဲ့နည်းလမ်းတစ်ခုကိုသူနာပြုဆီယာမာ Appling ရှာတွေ့ခဲ့ပါတယ်။စိတ်ယုံမှာပြင်ပင်ပန်းပန်းအလုပ်လုပ်ပြီးပြန်လာတဲ့အခါတိုင်းအနုပညာလက်ရာတချို့ဖန်တီးပြီးစိတ်အပန်းဖြေလေးရှိတဲ့ Appling ဟာကိုဗစ်ကာလအတွာလာကန့်သတ်မှုတွေရှိနေတဲ့အချိန်မှာသူစုဆောင်းကောက်ယူထားတဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေနဲ့အနုပညာလက်ရာတွေကိုစတင်ဖန်တီးလာခဲ့ပါတယ်။ဒီလိုဖန်တီးရတာကသူ့အတွက်အကောင်းဆုံးစိတ်အပန်းဖြေနည်းဖြစ်တယ်လို့စွန့်ပစ်ပလတ်စတစ်တွေကိုပြန်လည်အသုံးပြုတဲ့အတွက်သဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းစေဖို့လည်းသူကအဓိကရည်ရွယ်ပါတယ်။အနုပညာဖန်တီးသူတယောက်အနေနဲ့အယောင်သွင်းဆောင်တဲ့ပစ္စည်းလေးတွေထွက်တဲ့အခါမှာဝမ်းသာရပေမယ့်ဒါကပလတ်စတစ်စွန့်ပစ်အမိုက်တွေဖြစ်နေတဲ့အခါမှာတော့ဒီလိုပလတ်စတစ်တွေရဲ့တက်ရောက်မှုကိုတွေးမိပြီးစိတ်မကောင်းဖြစ်ရပြန်တယ်လို့သူနာပြုဆီယာမာဆမ်မီအပလင်ကပြောပါတယ
် Anything colorful I'm happy to find it makes me it's sad because in one
ယောင်သွေးရှိတဲ့ဘာပစ္စည်းလေးပဲတွေ့ကျွန်မပြောပါတယ်အဲ့ဒါလေးတွေကအမှုပညာဖန်တီးဖို့အတွက်တော့အင်မတန်ကောင်းတာမို့တစ်ဖက်မှာဒါလေးတွေတွေ့ရင်ကျွန်မစိတ်ထဲမှာပျော်မိပေမဲ့တစ်ဖက်မှာတော့လေဒီပစ္စည်းတွေကဘာလို့ကမ်းခြေမှာရှိနေရတာလဲဆိုတဲ့အတွေ့နဲ့စိတ်မကောင်းဖြစ်မိပါတယ်ဒီ plastic အမိုက်တွေကဒီလိုနေရာမှာမရှိသင့်ဘူးလေပြီးခဲ့တဲ့နှစ်တွေအတွင်းမှာကျွန်မတယောက်တည်းရှာတွေ့တဲ့ပစ္စည်းတွေတင်အတော့ကိုများတာပါ
သူတယောက်တည်းရှာဖွေတွေးရှိတဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေတော့မရေမတွက်နိုင်ဖြစ်နေတယ်ဆိုရင်နေ့စဉ်ဒီလိုဆွန့်ပစ်ပစ္စည်းတွေဘလောက်တောင်ရှိနေအောင်လဲဆိုတာတွေးပြီး Appling ကတော့စိတ်မကောင်းဖြစ်နေတဲ့သူပါဒါကြောင့်လဲဒီလိုဆွန့်ပစ်ပစ္စည်းတွေကိုတတ်နိုင်သလောက်ပြန်လည်အသုံးပြုတယ်လို့ပြောပါတယ်သူ့အနေနဲ့အယောင်သွင်းဆောင်ပစ္စည်းတွေနဲ့အနုပညာလက်ရာတွေဖန်တီးပစ်တာကတော့ Brinkton မြို့ကလိင်တူဆောင်မဲ့သူတိုင်ဝမ်ကိုထင်ဟပ်စေတဲ့
တက်တန့်ရောင်စုံတင်ကြေးတာကိုဖော်ပြရရောက်စေဖို့ဖြစ်တယ်လို့ဗြိတိန်မျိုးသားကျန်းမာရေးဌာန NHS ကျန်းမာရေးဝန်ထမ်းတယောက်အနေနဲ့လေဒီတက်တန့်ရောင်ဟာကပီးကာလာအတွင်း NHS ကျန်းမာရေးဝန်ထမ်းတွေကိုထောက်ခံအားပေးကြောင်းပြသတဲ့တင်ကြေးတာတစ်ခုဖြစ်နေတာကြောင့်ပါဘယ်လိုပုံစံနဲ့ပဲဖြစ်ဖြစ်သူ့အတွက်ကတော့အခုလိုပလတ်စတစ်ဆွပြပစ္စည်းတွေကိုပြန်လည်အသုံးပြုဖို့ကတိတ်ကိုအရေးကြီးပါတယ
် Seeing waste as a resource I think is really really important.And this stuff would have just
ဆံပြေမိုက်တွေကိုတနည်းရရမှာအသုံးပြုနိုင်တဲ့ပစ္စည်းတစ်ခုဖြစ်မြင်မှုကအင်မတန်ကိုအရေးကြီးပါတယ်။မဟုတ်ရင်တော့ဒီပစ္စည်းတွေဟာမြေကြီးဒါမှမဟုတ်အမိုက်ပုံတွေထဲမှာပဲရှိနေမှာပါ။အခုလိုပြန်ပြီးတော့တုံးလိုက်တော့တယောက်ယောက်ရဲ့အိမ်နေရာမှာအနည်းဆုံးနှစ်အနည်းချင်းလောက်ပဲဖြစ်ဖြစ်တယောက်ယောက်အတွက်နှစ်လူပွဲရာအရာတစ်ခုဖြစ်တော့ရှိနေနိုင်ပါတယ်။အစပိုင်းမှာတော့သူ့ရဲ့အနုပညာဖန်တီးမှုတွေကိုပြည်တော်စုတွေနဲ့မိတ်ဆွေတွေအတွက်လက်ဆောင်ပစ္စည်းလေးတွေအဖြစ်စာပြီးဖန်တီးခဲ့တာပါတပိမဲ့နောက်ပိုင်းမှာတော့သူ့ရဲ့လက်ရာတွေတစားတစားလူတိများလာခဲ့ပြီးလန်ဒန်မြို့တော်ကပါမှာယူသူတွေရှိလာပါတယ်အလွယ်တကူပျက်စီးပျောက်ပြယ်မသွားနိုင်တဲ့ plus ကဘာပေါ်ကသမုတ်တရားကြီးတွေထဲမှာဘလောက်ကြာကြာကလေးကဘလောက်တောင်များများရှိနေမလဲဆိုတာကတော့သူနာပြုဆီယာမအပ်ပလင်းရှာဖွေစုဆောင်ရရှိတဲ့ဆွန့်ပြစ်ပစ္စည်းတွေကိုကြည့်ုံနေတယ်သိနိုင်ပါတယ်
I found quite a few old finds on the beach a few months ago I found a plastic bottle fairy liquid bottle
ဟိုနှစ်တော့ကြာကပစ္စည်းတချို့ကိုတော့မှကမ်းခြေမှာကျွန်မရှာတွေ့ဘူးပါတယ်တိတ်မကြခင်လအနည်းငယ်တုန်းကလည်း fairy တစ်စိမ့်ရေဘူးလေးတစ်ခုကျွန်မတွေ့ခဲ့တယ်အဲ့လေးဆိုရင်1980ပြည့်လို့နှစ်တွေလောက်ကဘူးလေးလို့ထင်ပါတယ် round tree smarty chocolate ဘူးဖုံလေးလည်းရှာတွေ့ဘူးတယ်အဲ့ဒါကလည်း1960 80လောက်တုန်းကပစ္စည်းတွေပါအခုထိအကောင့်တိုင်းရှိနေကြတော့မယ်ဒီမှာကြည့်လေပလတ်စတစ်အမိုက်တွေဟာနှစ်ပေါင်းရာနဲ့ချီတဲ့အထိပြက်ပြယ်မသွားနိုင်ပါဘူးဒီလိုအလွယ်တကူမပြက်စီးတဲ့ပလတ်စတစ်အမိုက်တွေပင်လယ်ထဲဆွန့်ပြစ်ကြတဲ့အခါရေသရဝါတွေအများအပြားထိခိုက်ပျက်စီးကြရပါတယ်ဒီအထဲမှာရှားပါပင်လယ်လက်ကြီးတွေလည်းပါပါတယ်ပလတ်စတစ်တွေကိုမထိန်းချုပ်နိုင်တာကတချို့ရေသရဝါတွေကိုမျိုးတုံးတဲ့အထိအန္တရာယ်ဖြစ်နိုင်တဲ့ဆူရာကိုသဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေကလည်းသတိပေးနေကြတာပါဘရစ်တန်မြို့မှာရှိတဲ့ကမ္ဘာရှိအကြဆုံးအန္တဝါပြားတိုက်Sea Life Printer မှာစီမံကုတ်ကဲရေးမှုလုပ်နေတဲ့ Joe Williams ကတော့ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေကြောင့်ပင်လယ်လေကြီးတွေရှင်သန်ရေးအန္တရာယ်ဖြစ်လာစေတယ်လို့ပြောပါတယ်
။ Turtles can be affected by plastics. They often view their food which they would normally eat jellyfish in the wild. A plastic bag for a turtle.
ပလတ်စတစ်တွေကြောင့်လေတွေအန္တရာယ်ဖြစ်စေပါတယ်။လေတွေဟာသဘာဝအတိုင်းနေထိုင်သွားလာချိန်မှာဂျယ်လီငါးလွေးတွေကိုစားကြပါတယ်။ဆွန့်ပစ်ပလတ်စတစ်အိတ်တွေကဂျယ်လီငါးနဲ့အတော်လေးတူကြပါတယ်။ဆိုတော့လက်တွေအတွက်ကပလတ်စတစ်တွေအိုးဒါငါတို့အစားပဲစားမယ်ဆိုတာမျိုးနဲ့စားကြတာပါ။ပလတ်စတစ်တွေသူတို့ဥရဲရောက်တဲ့အခါမှာတော့အန္တရာယ်ဖြစ်ပြီးတေကြရပါတယ်
။သမုတ်တရားတွေရောက်လာတဲ့ပလတ်စတစ်အစိတ်အပိုင်းအစာအနာနေ့စဉ်8တန်းလောက်ရှိတယ်ဆိုတာကိုသိရင်လူတွေအားအသင့်ကောင်းတင်နိုင်ပါတယ်လို့လဲဝီလျံစ်ကပြောပါတယ်။အခုနောက်ပိုင်းကာလတွေမှာအခြေအနေကပိုးပြီးတော့တောင်ဆိုးလာတယ်လို့သူကပြောပါတယ်။
I mean I've been doing beach cleans here for 7 odd years and it way worse
ဒီကပင်လယ်ကမ်းခြေတွေတန်ရှင်းနေစေဖို့ကျွန်တော်ကြိုးပမ်းလှုပ်ဆောင်နေတာ9နှစ်ရှိနေပါပြီဒီကာလတစ်လျှောက်လုံးမှာဒီနှစ်ကတော့အရင်နှစ်တွေကထက်အများကြီးပိုဆိုးလာပါတယ
်ပင်လယ်ရေဟာတစ်ချိန်လုံးစီးနေတယ်လို့ရေစီးကြောင်းတွေကလည်းပြောင်းလဲနေတာကြောင့် plastic အမိုက်တွေဟာလည်းဒီလိုရေစီးနေတဲ့အတူရေနဲ့နမိတ်အကန့်အသတ်မရှိရွေလျားမျောပါနေကြတာပါဒါကြောင့်တနေရာတိုင်းမှာတန့်ရှင်းနေအောင်လုပ်နေုံနဲ့မလုံလောက်ပဲနေရာတိုင်းမှာအားလုံးကဝိုင်းဝန်းဆောင်ရွက်ကြဖို့လိုအပ်တယ်လို့ Williams ကပြောပါတယ
် It's quite hard to think that leaving a plastic bag on Brighton Beach could affect a loggerhead turtle in Greece but it most certainly
Brighton ကမ်းခြေမှာ plastic အိတ်တလုံးပြစ်ချထားခဲ့လိုက်တာက Greece နိုင်ငံမှာရှိတဲ့ရှားပါပင်လယ်လေတွေကိုထိခိုက်စေလိမ့်မယ်လို့တွေးဖို့ကခက်ကောင်းခက်ပါလိမ့်မယ်ဒါပေမဲ့ဒါကတကယ်ကိုဖြစ်နေတာပါသမုတ်တရားရေစီးကြောင်းတွေရဲ့အပြောင်းအလဲရေရှားမျောပါဖို့လွယ်တဲ့သဘာဝတွေအရပလတ်စတစ်အမိုက်တွေဟာကမ္ဘာတဝန်းဘယ်နေရာကိုမဆိုရောက်သွားနိုင်ပါတယ
်။ဒါကြောင့်လေသူနာပြုဆီယာမလေးအေပလင်းကတော့သူ့ရဲ့အနုပညာပစ္စည်းတွေဖန်တီးဖို့အတွက်လိုအပ်တာပဲဖြစ်ဖြစ်မလိုအပ်တဲ့အရာပဲဖြစ်ဖြစ်ကမ်းခြေကိုရောက်လာတဲ့ပလတ်စတစ်အမိုက်မျိုးစုံကိုကောက်ယူဖယ်ရှားပေးပါတယ်။ဒီကနေ့ကမ္ဘာကြီးကြုံနေရတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတွေထဲမှာအကြီးအမားဆုံးပြဿနာကြီးနှစ်ခုကရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပလတ်စတစ်ညင်ညမ်းမှုပြဿနာဖြစ်တဲ့ဆူရာကိုကျွမ်းကျင်ပညာရှင်တွေကထောက်ပြပြောဆိုထားကြပါတယ်။ကမ္ဘာကြီးပုံနှိမ်မှုဖြစ်စေတဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုဖြစ်စေတဲ့အကြောင်းရင်းတွေထဲမှာပလတ်စတစ်ပစ္စည်းနဲ့အမိုက်တွေပါပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုဟန်တာရေးအစိုးရတွေနဲ့ဖွဲ့စည်းထားတဲ့ Intergovernmental Panel on Climate Change အဖွဲ့ကသုတေသီတွေရဲ့လေ့လာချက်အရဆိုရင်ပလတ်စတစ်ထုတ်ကုန်တွေနဲ့ပလတ်စတစ်စုပစ်ပစ္စည်းတွေကြောင့်2019ခုနှစ်အတွင်းဖန်လုံအေဓာတ်ငွေထုတ်လုပ်မှုပမာဏတန်ချိန်တန်850အထိရှိခဲ့ပြီးဒါကိုမထိန်းချုပ်နိုင်ဘူးဆိုရင်လာမယ့်2050ခုနှစ်ကျရင်ပလတ်စတစ်ကြောင့်ဖြစ်လာတဲ့ဖန်လုံအေဓာတ်ငွေထုတ်လုပ်မှုဟာတန်ချိန် 1.8 ဘီလီယံအထိဖြစ်လာလိမ့်မယ်လို့သတိပေးထားပါတယ်။ကမ္ဘာကြီးပုံမှုပူနွေးလာတာနဲ့အမျှရာသီဥတုဖောက်ပြန်မှုတွေရဲ့ထံကိုလူသားတွေတိုးပြီးတော့ခံစားလာနေကြရတာပါ။ဒါကိုဟန့်တားဖို့မှာကမ္ဘာကြီးပူနွေးမှုကိုဖြစ်စေတဲ့ဖန်လုံအိမ်တန်းွေထုတ်လုပ်မှုကိုလျှော့ချဖို့ဆိုရမှာလေပလတ်စတစ်ပြဿနာကိုမဖြေရှင်းပဲခြံထားလို့မရနိုင်ပါဘူး။ကမ္ဘာကြီးပူနွေးမှုနဲ့ကမ္ဘာတဝန်းကျုံနေရတဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုစုပေါင်းကာကွယ်ဟန့်တားဖို့ဆိုရမှာတော့နိုင်ငံတွေအစိုးရတွေပူးပေါင်းဆောင်ရွက်မှုကအရေးကြီးတယ်လို့ထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိလာအောင်လူတူဦးချင်းတယောက်ချင်းစီကလည်းကြာဝင်သိစိတ်နဲ့ကိုတက်နိုင်တဲ့ဘက်ကနေပူးပေါင်းပါဝင်ဆောင်ရွက်ဖို့အရေးကြီးပါတယ်။ဗြိတိန်မျိုးကသူနာပြုဆီယာမအက်ပလင်းလို့တာဝန်သိနိုင်ငံသားတွေအများပြားလိုအပ်နေတဲ့စွာကိုတင်ပြရင်ဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်။ကျမခင်ဗျာပြုပါရှင
်။မခင်ဗျူထွေးရဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာ။အခုတခါတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်အလှည့်ရောက်လာပါပြီ။ကိုအောင်ကစီစဉ်တင်ပြထားပါတယ်။
ရာသီဥတုဖောက်ပြန်ပြောင်းလဲမှုကြောင့်ပင်လယ်ရေမျက်နှာပြင်မြင့်တက်လာပြီးပင်လယ်ကမ်းဆက်နဲ့ကျွန်းတွေမှာနေထိုင်တဲ့သူတွေဟာတခြားနေရာတွေကိုရွှေ့ပြောင်းနေထိုင်ကြရပါတယ်။ဒါပေမဲ့လည်းတောင်ကယ်ရိုလိုင်းနားပြည်နယ်ကအာဖရိကန်အမေရိကန်ဂေါ်လာဂီချီမျိုးနွယ်စုတွေကတော့ဘလို့အခက်အခဲတွေကြုံရပါစေသူတို့မွေးရမိကမခွာဘူးလို့ပြောပါရယ်။ AP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်။အမေရိကန်ရှေ့တောင်ဘက်ပြည်နယ်တွေဖြစ်တဲ့မြောက်နယ်တောင်ကယ်ရိုလိုင်းနား၊ဂျော်ဂျီယာ၊ဖလော်ရီဒါ၊ကန်ယူရန်နဲ့ကျွန်းတွေမှာဂေါ်လာဂီချီမျိုးနွယ်စုတွေနေထိုင်ကြတာပါ။သူတို့ရဲ့ဘိုးဘေးတွေဟာအနောက်အာဖရိကကဖြစ်ပြီးကျွန်းပြူရောင်းချခံပြီးတဲ့နောက်အမေရိကကိုရောက်လာကြပါတယ်။ဂေါ်လာဂီချီမျိုးနွယ်စုဟာတခြားအာဖရိကန်အမေရိကန်တွေထက်စာရင်ကိုယ်ဘာသာစကားနဲ့ယဉ်ကျေးမှုကိုပိုအလေးထားကြတဲ့မျိုးနွယ်စုလို့လည်းဆိုရတယ်။ငါးဖန်သမားတဦးဖြစ်တဲ့ Ricky Wright ကအခုလိုပြောပါတယ
်။ When we was kids,Our parents taught us, son, if you ever have to run anyway,
တကယ်လို့သားကိုအိမ်ကနေအဝေးကိုထွက်သွားရမယ်ဆိုရင်မသွားပါနဲ့။သွားရင်လည်းကိုအိမ်ကိုရောက်အောင်ပြန်လာပါလို့ကလေးဘွားတို့ကမိဘတွေကပြောပူပါတယ်။ဒီပြောစကားကိုအခုတည်းတည်းစိတ်ထဲမှာစွဲနေပြီးတော့ဒါကကိုနေရာဒီကနေဘဲမှမသွားဘူးလို့ပဲစိတ်ထဲမှာရှိပါတယ်။ကဘာပတ်ပြီးပင်မဲ့လည်းကိုအိမ်ကိုမြေလိုမျိုးမမောစရာနေရာမရှိပါဘူး။
ဖွံ့ဖြိုးတဲ့နိုင်ငံကြီးတွေကထုတ်လွှတ်တဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေကြောင့်ကမ္ဘာကြီးပူနွေးလာရာကနေရေခဲတွေအေးပျော်ပြီးတော့ပင်လယ်ရေမျက်နှာပြင်မြင့်တက်လာပါတယ်။နောက်ဆက်တွဲအကျိုးဆက်အနေနဲ့ရာသီဥတုဖောက်ပြန်မှုကြောင့်ကမ်းခြေတစ်လျှောက်နေထိုင်ကြတဲ့ဂေါ်လာဂီချီမျိုးနွယ်စုတွေရှင်တန်ရက်တီယာဖြစ်တဲ့စိုက်ပျိုးရေးနဲ့ငါးဖမ်းလုပ်ငန်းတွေအပေါ်စိုးကျိုးတွေတက်ရောက်လာတာဟာချင်းောင်းရက်လုတ်တဲ့ Corey Elston က
Home is home. You know, you love where you live, you love where you grew up.
ကိုနေတိုင်းရမွေးဖွားကြည့်ပင်ရကိုအိမ်ကိုမြေကိုကိုချစ်ရပါမယ်မုံတိုင်းနေဘလို့ပဲတိုက်တိုက်ကန်းကြီးတွေတစားစားပျောက်ကွယ်သွားရင်ပဲဖြစ်ဖြစ်ဘလောက်ပဲရာသီဥတုပူပြင်းပါစေဒါတွေဟာကိုဘွားရဲ့အစိတ်ပိုင်းဖြစ်တာကြောင့်ဒီကနေဘဲမှမသွားပါဘူ
းဒါပေမဲ့ဆိုရကတော့တဘာဝဘေးကြောင့်အခုလိုအခက်ကြုံနေရသူတွေအတွက်ပြောင်းရွှေ့နေမှန်ကိန်းကို1989ခုနှစ်ကုန်ပိုင်းလောက်ကတည်းကစတင်ဆောင်ရွက်လာတာပါဒီလိုပြောင်းရွှေ့နိုင်မှုအတွက်လက်ရှိရေမြုပ်နေတဲ့သူတို့နေထိုင်ရနေရာတွေကိုအစိုးရကပြန်ဝယ်ပေးပါတယ်အီလီနွိုင်းနဲ့ဝစ်စကွန်ဆင်ပြည်နယ်တွေမှာဆိုရင်အခုလိုအစီအစဉ်စတင်တာနှစ်တော်ကြာပါပြီတောင်ကယ်ရိုလိုင်းနားပြည်နယ်ရေနေသရဝါနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောက်ရှောက်ရေးဒါရိုက်တာအယ်ဘတ်ဂျော့ဂျ်က
It has already happened in Louisiana.
Louisiana နေရာတချို့မှာပြောင်းရွှေ့ဖို့တော်တော်လေးအချိန်ယူဆုံးခဲ့ကြရပါတယ်တနည်းအားမဆိုရင်အားလုံးပြောင်းရွှေ့ခဲ့ပြီးပါပြီ
။ဂေါ်လာဂီချီမျိုးနွယ်စုတွေနေထိုင်တဲ့ဒေသမှာမုန်တိုင်းကြီးတွေလည်းဝင်ရောက်လို့ရှိပါတယ်။2016ခုနှစ်မှာ Matthew Hurricane မုန်တိုင်း2019မှာ Irma နဲ့2019မှာ Dorian မုန်တိုင်းကြီးတွေအပါဝင်မုန်တိုင်း9ခုထက်မနည်းဝင်ခဲ့တာပါ။ဒါပေမဲ့လည်းဒီမြင်နဲ့မခွဲကျင်သူတွေရှိနေသေးပါ။ဂေါ်လာဂီချီမျိုးနွယ်စုကောင်းဆောင်တူဦးဖြစ်တဲ့ Queen Quake က
And we are rooted.In this soil
ကျမတို့ကဒီမြေမှာမြစ်တွေရှင်သန်နေတာဖြစ်တယ်လို့ကျွန်းတွေဟာကျမတို့ဘိုးဘွားတွေရဲ့ဝိညာဉ်တွေရှင်သန်ရပါကျမတို့ကမြစ်ကြောင်းတစ်လျှောက်ရှင်သန်နေတဲ့သစ်ပင်တွေလို့ပြောင်းလို့မဖြစ်ပါဘူး
မ
မချသေးခင်ကထုတ်ပြန်တဲ့ကမ္ဘာပံရဲ့အစီရင်ခံစာထဲမှာအခုချိန်ကနေ2050ခုနှစ်အတွင်းကမ္ဘာတစ်လွှာကလူပေါင်းတန်100လောက်ဟာပြောင်းရွှေ့နေထိုင်ရလိမ့်မယ်လို့ခန့်မှန်းထားပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာနဲ့မာရှယ်ကျွန်းအပါအဝင်ကမ္ဘာနိုင်ငံတချို့မှာတော့အခုလိုအခြေချပြောင်းရွှေ့ရေးစီမံကိန်းတွေစတင်နေပါပြီခင်ဗျာ။အမေရိကန်တနိုင်ငံလုံးငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းတက်တဲ့ဒဏ်ကိုရင်ဆိုင်နေရတာပါ။အထူးသဖြင့်အားလည်းရဲ့ရာသီနီးကပ်လာတာနဲ့အမျှကုန်ပစ္စည်းပြက်လက်မှုအလုံသမားရှားပါမှုစတာတွေလည်းကြုံနေရပါတယ်။ဒီလိုအခက်အခဲတွေကိုအမေရိကန်တွေဘလို့ဖြေရှင်းကြလဲ၊ဘလို့တုံ့ပြန်ကြလဲဆိုတာနဲ့ပတ်သက်လို့ AFP သတင်းကိုအခြေခံပြီးတော့ပြောပြပေးရမယ်။ကယောဂါကာလအလွန်ကုန်စည်နှုန်းတက်တဲ့ဒဏ်ကိုဝယ်ယူသုံးဆွဲသူတွေအပါအဝင်ဈေးဆိုင်တွေလုပ်ငန်းရှင်တွေလည်းရင်ဆိုင်နေရတာပါ။အရင်ကုန်စည်နှုန်းတဲ့လက်ရှိမှာ20လောက်အထိတက်သွားတယ်လို့ဆိုပါရယ်။သမ္မတဂျိုးဘိုက်ဒန်နေထိုင်ခဲ့တဲ့အခြေစိုက်ရာဒယ်လာဝဲပြည်နယ်ဝယ်မင်တန်မြို့က Gianni Pizza Site ပိုက်ရှင် Gianni Esposito ကအစစအရာရာဈေးတက်ကုန်ကြောင်းအခုလိုပြောပါရယ
်။ You know almost everything like even boxes right now
မီးဘိုးဒဏ်ငွေဘိုးဂျုံအမဲသားအသားကြောင်စက်ကူဘူးအားလုံးပါကိုယ်လုံးကပီဇာဘူးခက်ကောင်းကောင်းဆိုရင် $16 $18 လောက်ပဲပေးရတာပါအခုတိတ်အရေးသွေးမကောင်းတဲ့ဘူးတွေကိုဈေးနှစ်ဆပေးဝယ်ရပါတယ
်လုပ်ငန်းရှင်တွေကအရင်နှိစိုက်ထိုးရတဲ့ကုန်ကျစရိတ်များလာတာကြောင့်ပြန်ရောင်းချတဲ့အခါမှာလဲဈေးနှုန်းတင်ရောင်းချရပါတယ်ဒါပြင်အလုပ်သမားရှားပါးမှုကြောင့်လုပ်ငန်းမတွင်ကျတာကလည်းအခက်ပိုတွေ့စေတာပါတချို့ကတော့ဒီလိုအချိန်မှာအခုလိုစားတောက်ဆိုင်အယောင်ဆိုင်တွေကဝယ်မစားပဲပစ္စည်းပမာဏများများကိုပုံမှန်တစ်ခုချင်းဝယ်ယူတဲ့ဈေးနှုန်းနဲ့ရှော့ဝယ်လို့ရတဲ့ကုန်တွေကြီးတွေမှာဈေးဝယ်ကြပါတယ်အမေရိကန်တွေရဲ့နေ့စဉ်လူနေမှုဘဝကိုတက်ရောက်စေတဲ့ဒီလိုအခြေအနေတွေဟာသမ္မတဂျိုးဘိုက်ဒန်အဆိုရရဲ့မူဝါဒနဲ့ကင်တွယ်ဆောင်ရွက်ပုံတွေအပေါ်လဲဓာတ်ရိုက်တက်ရောက်မှုရှိနေတာပါ Candice Gronsky က
I didn't vote for him but it wasn't
ကျွန်တော်မဲမပေးခဲ့ပါဘူးအဲ့ဒီချိန်တုန်းကတော့သူ့ကိုအခုလိုမျိုးမကြိုက်တာတော့လည်းမဟုတ်ပါဘူးအခုသူ့လုပ်ပုံကင်ပုံလေးကိုချစ်ရတာသိပြီးဟန်မကြဘူးဖြစ်နေပါတယ်
ကုန်စည်တက်ပစ္စည်းရှားလာတာကြောင့်တချို့စားတောက်ဆိုင်တွေကစိုက်မာရောင်းတဲ့နာမည်ကြီးဟင်းလျာတချို့ကိုဆက်မရောင်းနိုင်တော့ပါဘူး။ဒါပေမဲ့လည်းသမရရဲ့အခြေစိုက်ရပြည်နယ်ဖြစ်တာကြောင့်သူ့အပေါ်မေတ္တာမပြတ်ရှိကြပါရယ်။ Serena's Soul Food စားတောက်ဆိုင်ပိုင်ရှင် Serena Kelly က
My mom
ကဘိုင်ဒန်ကိုမဲပေးခဲ့ပါတယ်။သူအထက်လွှတ်တော်အမတ်ဘဝကကျမအမေကသူ့အိမ်ကိုသွားပြီးချက်ပြုတ်ပေးခဲ့ဘူးပါတယ်။ဒလဝဲမှာတော့သူ့ကိုချစ်ကြပါတယ်။
အခုလိုကုန်စည်နှုန်းတွေတက်နေတာဟာကာယောဂါကာလအတွင်းလုပ်ငန်းတွေရဆိုင်ကုန်ပြီးဈေးကွက်အတွင်းပစ္စည်းရှားပါးမှုတွေကြောင့်ဖြစ်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတားဆီးဖို့လူတွေကိုယ်အိမ်မှာကိုနေကြဖို့တယောက်နဲ့တယောက်ခက်ခွာခွာနေဖို့စတဲ့စီမင်းတွေချမှတ်တာကြောင့်လုပ်ငန်းတွေအလုပ်သမားရှားပါးမှုတွေလည်းကြုံခဲ့ရတာပါ။ဇီဝရေးလည်းပတ်မှုအကောင်အောင်လုပ်ငန်းရှင်တွေကိုပံ့ပိုးခဲ့တဲ့ငွေကြေးတွေအလုပ်လက်မဲ့ထောက်ပံ့ခြင်းအပေါ်ထပ်ဆောင်ပေးခဲ့ရတာတွေငွေကြေးဖောင်းပွားမှုဖြစ်လာခဲ့တာတွေကလည်းဂျိုးဘိုက်ဒန်သမ္မတစတင်တာဝန်ယူတဲ့ဇန်နဝါရီလလောက်ကတည်းကအစပြုလာခဲ့တာပါ။ရင်းနှီးမြှုပ်နှံမှုဆိုင်ရာကြွမ်းကျင်သူဖီလ်ဂျွန်ဆန်က
အခုသူသွားနေတဲ့မူဝါဒကမှန်တယ်လို့ရေးပူရပြောလို့ရပါမယ်။ငွေကြေးထောက်ပံ့နေတာတွေကိုတသက်လုံးလုံနေလို့မရသလို6ရာခိုင်နှုန်းငွေကြေးဖောင်းပွားမှုကလည်းဒီအတိုင်းဆက်ဖြစ်နေလို့မရပါဘူးဖြစ်ဆက်ဘာတွေဖြစ်မလဲတွေ့ရမှာပ
ါစားတောက်ဆိုင်တွေဓာတ်ဆီဆိုင်တွေကိုလိုအပ်တဲ့ကုန်စည်လိုက်လံပို့ဆောင်ပေးနေတဲ့ tracker မောင်းသူတွေဟာဆိုရင်လဲစိတ်ကန်းကနေကုန်ပစ္စည်းတည်ယူဖို့နိုင်ရည်နဲ့ချီဆောင်ရတယ်လို့ဆိုပါတယ်ကာယောဂါကာလကုန်ပစ္စည်းထုတ်လုပ်မှုကျဆင်းလာပြီးတဲ့နောက်ရုတ်တရက်ပြန်မြင့်မားလာချိန်မှာဒီလိုအခြေအနေတွေအတွက်အစင်းသေးဖြစ်မနေတာကြောင့်တင်မောဘော်ကကုန်တွေချဖို့ကြံ့ကြာနေတာပါ tracker မောင်းသူတယောက်ဖြစ်တဲ့ Tony Nguyen က
I've been driving for the port for like almost 10 years.
ဒီစိတ်ကမ်းမှာကားမောင်းလာတာ10နှစ်လောက်ရှိပါပြီ။ဒါပေမဲ့ဒီနှစ်ကအဆိုးဆုံးပါပဲ။ဒါမျိုးတစ်ခါမှမကြုံဘူးလို့သူကပြောသွားတာပါ။ Biden ဆိုရကတော့ဒီလိုကုန်စည်နှုန်းကြီးမြင့်မှုနဲ့ငွေကြေးဖောင်းပွားမှုကိုကုစားဖို့အစီအစဉ်တွေအပါအဝင် American ပြည်ထောင်စုတလွားကအခြေခံအဆောက်အုံတိုးတက်ဖွံ့ဖြိုးရေးအတွက်ဒေါ်လာ1 trillion တက်မိုးရှိတဲ့စီမံကိန်းကိုသမ္မတ Biden တနင်္လာနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်ခင်ဗျ။
တုဒ္ဒဆောင်လင်းအမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့နှီးပညာကဏ္ဍထုတ်လွှင့်မှုအချိန်ရောက်လာပါပြီ။တော်ခင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ်ဗျာ
။ကဘာကြီးပုံလေးအောင်ဘယ်သူကလုပ်တယ်ဆိုတာကိုတက်တင်တက်အနိုင်ခဲ့တယ်လို့ယူပဗေဒဆံရရှုပ်ထွေးတဲ့စနစ်တွေကိုအများနားလည်အောင်ကဘာရာသီဥတုနဲ့ကဘာကြီးပုံလေးမှုကိုကြိုတင်ခံမှန်းနိုင်အောင်လုပ်ပေးခဲ့ကြတဲ့
2021 ခုနှစ်အတွက်ယူပဗေဒနိုဘယ်ဆုရသိပ္ပံပညာရှင်၃ဦးရဲ့လှုပ်ဆောင်မှုတွေကို NASA သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးမှာပါ
တခုနှစ်မှာ Nobel ယူပဗေဒဆုပေးတဲ့ဟာ3ဦးရတယ်3ဦးထဲက2ဦးကတော့ဒီကမ္ဘာဓာတုရုနဲ့ပတ်သက်ပြီးတော့သူတို့ရဲ့တွက်ချက်မှုတွေသူတို့ရဲ့ဟောကိန်းထုတ်မှုတွေနဲ့ပတ်သက်တာကို Nobel Prize ကိုတဝက်ပေးပါဒီဓာတုရုနဲ့ပတ်သက်ပြီးဒေါက်တာမာနာဘီဒီဓာတုရုကမ္ဘာမိုးလေဝသကိုလေ့လာတဲ့ဘာမောက်ခ Klaus Hasselmann တို့ရပါတယ်နောက်တစ်ဝက်ကတော့ယူပဗေဒရဲ့တိတ်အရေးကြီးတဲ့အချက်တစ်ခုဖြစ်တဲ့ဘာသာရတစ်ခုရဲ့ statistical mechanics ဆိုခေါ်ပါတယ်အဲ့ဒါနဲ့ပတ်သက်တဲ့ဟာကိုအီတလီနိုင်ငံရောမမှာရှိတဲ့ပါမောက်ခဂျော်ဂျီယိုပါရာစီဒေါက်တာပါရာစီရတဲ့ဟာဒီအနုမြူလေးတွေ molecule လေးတွေတစ်ခုနဲ့တစ်ခုဘယ်လိုတက်ရောက်နေလဲသူတို့အားဘယ်လိုရှိတယ်လဲဒီ molecule အဆိုင်ခွဲလေးတွေက atom မှနေဖြစ်လာတယ်ဒီ molecule လေးကနေဒီ drug ဝတ္ထုတွေဖြစ်လာတယ်ဒီနောက်ဆုံးပဲထည့်ရဆိုစัจ java လာကြီးဖွဲ့စည်းတဲ့အထီးကိုဒီလိုဖွဲ့စည်းတဲ့ပုံကဟို complex system လို့ခေါ်ရနော်ရှုပ်ထွေးစနစ်ပေါ့နော် complex system အဲ့ဒီဟာကိုတေချာလေ့လာတဲ့အခါကျတော့သူ့ရဲ့ underlying principle ပေါ့နော်သူ့မှာအခြေခံကြတဲ့အချက်လက်တွေကိုတေချာကြည့်လိုက်လို့ရှိရင် predict လုပ်လို့ရတယ် organ ထုတ်လို့ရတယ်ပေါ့နော်အဲအဲ့တော့ဒီစัจ java လာကြီးဖွဲ့စည်းပုံကနေပြီးတော့ atom ဖွဲ့စည်းပုံဒီအနုမြူလို့ဒီဖွဲ့စည်းပုံကအလွန်တရာမှရှုပ်ထွေးတဲ့စနစ်ကြီးကိုအခြေခံကြကြလေ့လာတာကိုသူစနစ်တကျထုတ်ပေးနိုင်တဲ့အတွက်သူတို့၃ယောက်စလုံးကိုဒီ Nobel ဆုပေးတာဖြစ်ပါတယ
်လူသားတွေအတွက်တိတ်ကိုအရေးပါတဲ့ယူပဗေဒဆိုင်ယာရှုပ်ထွေးတဲ့စနစ်တစ်ခုကကမ္ဘာရာသီဥတုဖြစ်ပါတယ်ကမ္ဘာလေထုထဲကာဗွန်ဒိုင်အောက်ဆိုက်တိုးလာတာဟာကမ္ဘာကြီးကိုပိုးပြီးပူနွေးလာစေတဲ့ဆိုတော့ကိုလက်တွေ့ပြသခဲ့တယ်လို့လက်ရှိသုံးနေတဲ့ဥရုရာသီဆိုင်ယာတက်ချက်တဲ့ပုံစံကိုထုတ်ခဲ့သူကPrinceton တက္ကသိုလ်ကမိုးလေဝသပညာရှင်ပမောက္ခမာနာဘီပ
ါဒီဒေါက်တာမာနာဘီဘာသွားတွေ့လဲဆိုတော့ကဘာပေါ်မှာရှိတဲ့ယာတိဥဒုကိုပြောင်းလဲစေတဲ့အချက်တွေထဲမှာလေဖိအားဘလောက်ရှိလဲလေဘယ်ကတိုက်နေတယ်လဲဝင်ရိုးစုံမှာဘယ်အချိန်မှာအေးတယ်လဲမိုးရွာတဲ့ဟာအပူချိန်လေဖိအားလေတိုက်တဲ့နှုံးကတဏှာယူဘလောက်နဲ့တိုက်တယ်လဲဘယ်ဘက်ကိုလဲပြီးတော့တိုက်နေလဲမြောက်ကူလားတောင်ကူလားအဲ့ဒါတွေအကုန်လုံးထည့်တွေ့ရတယ်အဲ့ဒီ factor တွေကိုအကုန်လုံးအဲ့ဒီအချက်လက်တွေထွက်ပြီးတဲ့အခါကျတော့ तू ကပုံစံလေးတစ်ခုပေါ်ယူတယ်စွမ်းအင်ကအမြဲတမ်းတသမတ်တည်းရှိနေမယ်ဆိုတဲ့ဟာကို law of energy conservation ပေါ့နော်အဲ့ယူပဗေဒရဲ့ခြေကအကျဆုံးနေရာမှာ तू ယူပြီးတော့မှအဲ့ဒီဟာလေးကို equation ပေါ့နော်ညီမြချင်းလေးနဲ့ तू ကဟောဂိန်းထုတ်ဖို့အတွက် तू စနစ်တစ်ခုကိုအခြားအရာ तू စတွက်တယ်တွေ့တွေ့နဲ့အဓိကတရားခံကာဗွန်ဒိုင်အောက်ဆိုက်ဆိုတော့တွေ့ဒီ1960လောက်မှာပါမောက္ခမာနပီကကမ္ဘာရာသီဥတုပြောင်းလဲတဲ့ဟာရဲ့တရားခံဟာဘယ်သူလဲဘယ်သူကနေစပြီးအခြေခံတာလဲဆိုတဲ့ဟာကိုသူတေချာတွက်ချီတယ်တွက်ချီတဲ့အခါကျတော့သူတရားခံကိုသွားတွေ့တယ်ဟိုတဘာဝထုတ်တဲ့ကာဗွန်ဒိုင်အောက်ဆိုက်ပဲဖြစ်တယ်ဒီ anthropogenic လို့ခေါ်တဲ့မနုဿလူသားတွေကနေပြီးတော့ဘေးထွက်ပစ္စည်းအနေနဲ့ထုတ်ပစ်တဲ့အဲ့ဒီကာဗွန်ဒိုင်အောက်ဆိုက်နေပြီးတော့ကဘာကြီးကိုပူနွေးမှုကိုဖြစ်စေတယ်ဆိုတဲ့ဟာကိုသူတေချာတွက်ပြီးတော့ဟောဂိန်းထုတ်ခဲ့ပါတယ်။ရှင်းပြောလို့ရှိရင်အဓိကတရားခံရေကိုရင်ငွေပဲ။မိုးရွာပြီးကစမှာတအားပူလို့ရှိရင်လူကနေရအထိုင်ကတိတ်ခက်ပါတယ်။အဲ့ဒါပါလဲဆိုလို့ရှိရင်လေတူထဲမှာရေကိုရင်ငွေအများများနေလို့ရေကိုရင်ငွေများတာနဲ့လူကပူရရောလား။ပူတယ်။ဘာကြောင့်လဲဆိုရေကိုငွေသည်အပူကိုထိန်းထားလို့ဒီရေကိုရင်ငွေကိုတော့ကျွန်တော်တို့သွားပြီတော့ဒီပျက်အောင်လုပ်လို့မရဘူးဒါသဘာဝအရဖြစ်တာရေကိုရင်ငွေကိုပန့်ဖို့နိုင်တဲ့အပူကိုစုပ်ပေးနိုင်တဲ့ဟာကကာဗွန်ဒိုင်အောက်ဆိုက်တချင်ကကဘာကြီးကရေခဲခစ်မှာရောက်ခဲ့အဲ့ဒီရေခဲခစ်တုန်းကဘာကြောင့်အဲ့လောက်ကဘာကြီးကအေးသွားလဲဆိုတော့ကဘာပေါ်မှာရှိတဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်နိုင်တဲ့ပမာဏအရှက်နဲ့သွားတယ်အဲ့ဒီချိန်မှာကဘာကြီးကအေးကြသွား
ကဘာကြီးဟာရေခဲတဲ့ခစ်တွေနဲ့ပူနွေးတဲ့ခစ်တွေကိုတက်လက်စီကြုံခဲ့ရတာဖြစ်ပြီးလေရူထဲမှာကာဗွန်ဒိုင်အောက်ဆိုက်ပမာဏဟာဘယ်တော့မှ PPM 300ကိုမကျော်ခဲ့ပဲအခုနောက်ဆုံးရေခဲချက်အကုန်လွန်ခဲ့တဲ့နှစ်ပေါင်း 2,000 လုံးကကာဗွန်ဒိုင်အောက်ဆိုက်ပမာဏ PPM 280ရှိခဲ့တာဖြစ်ပြီးဒီကနေ့ခေတ်မှာတော့ PPM က410လာကန့်နေပြီဖြစ်ပါတယ်အခုလိုကမ္ဘာကြီးကိုပူနွေးမှုဖြစ်စေတဲ့လေရူထဲကာဗွန်ဒိုင်အောက်ဆိုက်ပမာဏတိတ်များလာတာဟာ သဘာဝအလျောက်တင်မကပဲလူသားတွေရဲ့လှုပ်ဆောင်မှုကရတယ်ဆိုတော့ကိုတိတာစေတဲ့ခြေရလက်ရတွေကိုကောက်နိုင်တဲ့နည်းတွေကိုတော့ဂျာမနီနိုင်ငံဟမ်ဘတ်တက်ကတူက Klaus Hasselmann ကဖော်ထုတ်ခဲ့တာဖြစ်ပါတယ်
ပါဘောက Klaus Hasselmann ကမိုးလေဝသနဲ့ယာတီဥတုဘလို့ဆက်ဆက်နေလဲဆိုတဲ့ဟာကိုတွက်ပြတယ်မိုးလေဝသဆိုတာဘာလဲဆိုရင် weather climate ဆိုတာအေးပိုင်းဆုံးအပူပိုင်းဆုံးတမပိုင်းဆုံးမန္တလေးရဲ့ယာတီဥတုနဲ့ရန်ကုန်နဲ့တနင်္သာရီနဲ့ချင်းတောင်နဲ့မတူဘူးအဲ့ဒါယာတီဥတုကြောင့်ဒီယာတီဥတုကိုဘယ်ကဖန်တီးလိုက်လဲဆိုလို့ရှိရင်နေ့စဉ်ကျွန်တော်တို့တွေ့ကြုံနေရတဲ့မိုးလေဝသရဲ့အပြောင်းအလဲတွေကနေပြီးတော့မှယာတိဥတုကိုဖန်တီးပေးလိုက်တာယာတိဥတုပြောင်းလဲစေတာအဲ့ဒါကြောင့်ဟိုတစ်ချိန်ကအီဂျစ်နိုင်ငံလိုဟာမျိုး921ဒေတာမှာဆိုလို့ရှိရင်ယာတိဥတုတိတ်ကောင်းခဲ့တယ်ပိရမစ်တွေစောက်တဲ့အခါကျတော့တစ်ပင်တွေအကုန်လုံးခုံဒီတစ်တော့ပြုံသွားတယ်ဆိုပါဆိုအဲ့ဒါ၄တိုင်း need to do ဘာလုပ်နေတဲ့ဟာနေပြီးတော့မှနေပေါင်းများစွာကြတဲ့အခါကျတော့ဗာလဲဆိုလို့ရှိရင်ယာတိဥတုရဲ့ပုံစံနော် climate pattern ပြောင်းသွားအဲ့ဒီပြောင်းသွားတဲ့ပုံစံဘလို့ပြောင်းတယ်လဲဆိုတဲ့ဟာကိုအဲ့ပါမောက္ခ Klaus Hasselmann ကတွက်ပြတဲ့အတွက်ဒီနှစ်မှာသူတို့နှစ်ဦးကထိုက်ထိုက်တန်တန်ယူပါဗေဒနိုဘယ်ဆုကိုရတာပါ
သူတို့နှစ်ဦးနဲ့တူယူပါဗေဒနိုဘယ်ဆုကိုပူးတွဲရခဲ့တဲ့ရောမတက္ကသိုလ်ကပါမောက္ခ Parisiro ရဲ့တွေ့ရှိချက်တွေဟာယူပါဗေဒနယ်ပယ်အတွက်တမကတခြားသိပ္ပံပညာရပ်တွေအတွက်ပါနားလည်မှုတွေတိုးလာစေတယ်လို့နိုဘယ်ဆုကော်မတီဥက္ကဋ္ဌကပြောကြားခဲ့တယ်ဆိုတာတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်တင်ဆောင်ရအောင်နော
်။ဒေါခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ VOE ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်တယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပဲပြောပြပေးမှာပါ။
အာဖဂန်နစ္စတန်နိုင်ငံမှာစီးပွားရေးနဲ့လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေရင်ဆိုင်နေတဲ့အခြေအနေနဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်ကိုတာလီဘန်တွေစာရေးသားပန်ကြားရမှာအချက်အလက်တွေကိုလိုရာဆွဲဖော်ပြထားတယ်လို့အမေရိကန်ကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေဩဂုတ်လလည်းတကြော့ပြန်အာဏာရခဲ့ပြီးတဲ့နောက်အာဖဂန်ရဲ့ပြည်ပအရန်ငွေဒေါ်လာ9ဘီလီယံခွဲကိုအမေရိကန်ထိန်းချုပ်ထားတာကိုဖယ်ရှားပြီးစီးပွားရေးတန်ခတ်မှုတွေအဆုံးသတ်ဖို့အတွက်လွှတ်တော်အမတ်တွေကိုတာလီဘန်တွေကဗိုလ်တပ်ဖူးနေမှာအိတ်ဖွင့်ပေးစာပေးခဲ့တာပါ။အာဖဂန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်သောမတ်စ်ဝက်စ်ကတော့တကယ်လို့တာလီဘန်တွေကအမေရိကန်ထောက်ခံပံ့ပိုးတဲ့အရင်အာဖဂန်စုအနေနဲ့ညှိနှိုင်းမှုမလုပ်ဘဲစစ်တပ်အာဏာသုံးအုပ်ချုပ်မယ်ဆိုရင်လူသားစာနာမှုမဟုတ်တဲ့နိုင်ငံရေးချာအကူအညီတွေကိုရပ်ပစ်မှာဖြစ်ကြောင်းအမျိုးသမီးတွေမိန်းကလေးတွေလူနည်းစုရပ်ပိုင်ခွင့်လေးစားဖို့အဖွဲ့အားလုံးပါဝင်တဲ့အစိုးရတည်းဖွဲ့စည်းဖို့အကြမ်းဖက်ဝါဒတိုက်ဖြတ်မှုတွေလောက်မှတည်ဝင်အတိမတ်ပြူတာပံ့ပိုးတာတွေလုပ်ပေးမယ်လို့ပြောပါတယ်။အမေရိကန်နဲ့တရုတ်ကြားစီးရဲတင်းမာမှုတွေရော့ကျသွားစေဖို့အတွက်ဆွေးနွေးနေတာတွေဟာအစပြုအဆင့်မှသာရှိနေသေးပြီးတရုတ်နိုင်ငံဘက်ကနေအလေးနဲ့ဘလောက်ထားတယ်ဆိုတဲ့ပုံမှာစမ်းသပ်မှုတစ်ခုဖြစ်လိမ့်မယ်လို့ Indo Pacific Data ဆိုင်ရာအမေရိကန်မျိုးသားလုံခြုံရေးကောင်စီညှိနှိုင်းရေးအရာရှိ Kurt Campbell ကတောက်ကြနေမှာပြောပါတယ်။အတင်းဆောင်ဖြစ်မှခံနေတဲ့နျူကလ িয়ার လက်နက်ရေးစိုက်ဘာအင်တာနက်နဲ့အာကာသရေးကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ရည်ရွယ်ထားတာဖြစ်ပါတယ်။ပိုလန်နဲ့ဘယ်လာရုစ်နှစ်နိုင်ငံကြားနယ်စပ်ဒေသအခြေအနေဟာအထူးစိုးရိမ်စရာဖြစ်နေတယ်လို့ဒေသရင်းနေတိုးမဟာမိတ်နိုင်ငံတွေအတွက်အဖွဲ့အစည်းကနေအကူအညီပေးဖို့အတွက်အသင့်ရှိနေတယ်လို့နေတိုးအတွင်းရေးမှူးချုပ်ရန်စတိုတန်ဘတ်ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဖိုင်ဇာနဲ့မော်ဒါနာကိုဗစ်ကာကွယ်ဆေးတွေကိုအမေရိကန်လူကြီးလူရဲ့အားလုံးအားဖြည့်ထိုးနှံမှုအမေရိကန် FDA ကတောက်ကြနေမှာအရေးပေါ်အသုံးပြုခွင့်ချထားပေးလိုက်ပါပြီ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။စနေနေ့ဒီကနေ့မနက်ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Peter Handley နဲ့ Nick Ivanov တို့ဖြစ်ကြပါတယ်။စနေနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ3249နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ခဲ့တာပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.